Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါသေးရှင်။2023ခုနှစ်ဒီဇင်ဘာလ2ရက်စနေနေ့မနက်ခင်းရေဒီယိုစီစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249နဲ့လိုင်းလံမီတာ190ကနေဖမ်းယူနိုင်ပါတယ်။ကျွန်မခင်ပြထွေးပါဒီမနက်စီစဉ်ကိုတင်ဆက်ပေးပါမယ်ရှင်
။ Israel Hamas အပြည့်ရဲ့တပ်တန်းကုန်ပြီးတိုက်ပွဲတွေပြန်ဆတဲ့တောက်ကြနေမှာ Palestine 200နီးပါးသေဆုံးပြီး900ကျော်ဒဏ်ရာရခဲ့တယ်လို့ကာဇာကျမ်းမာရေးဌာနကပြောပါရယ်နျူကလ িয়ার ဆွေးရင်သုံးရင်ငုတ်တင်မိုးတွေနဲ့အခြားအဆင့်မြင့်နည်းပညာပူးပေါင်းဆောင်ရွက်ရေးအမေရိကန်ဗြိတိန်ဩစတြေးလျကာကွယ်ရေးဝန်ကြီးတွေတောက်ကြနေကဆွေးနွေးကြပါရယ်ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာကရင်မျိုးသားလူမျိုးရေးတပ် KNU KNL PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေပါရယ
်ဒီလိုနောက်ဆုံးရသတင်းတွေအပြင်ထိုင်းနိုင်ငံမြောက်ပိုင်းကတစ်သီးချံတစ်ခုမှာဓာတ်မြေဩဇာတိုးလောင်ထားတဲ့နေရာတစ်ခုပေါက်ကွဲပြီးတော့မြန်မာနှစ်ဦးသေဆုံးခဲ့တဲ့အကြောင်းနောက်မြန်မာအရေးနဲ့အိန္ဒိယချင်းကပ်မှုအပေါ်အိန္ဒိယသုတေသီတဦးရဲ့အမြင်မြန်မာအရေးကိုကမ္ဘာသတင်းမီဒီယာတွေမှာဘယ်လိုသုံးသပ်ရေးသားဖော်ပြနေကြသလဲဆိုတာကိုတင်ပြပေးလို့ပို့ရှိသလိုပဲဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆောင်ရင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုငင်းချဲရေးကပြောပြပါမယ်ရှင်
အစ္စရေးနဲ့ဟာမတ်အဖွဲ့အစည်းအပြစ်ခတ်ရက်စဲမှုတပ်တန်းကုံဆုံးနဲ့တောက်ကြနေမှာပဲဟာမတ်ထိန်းချုပ်တဲ့ဂါဇာကမ်းမြောင်ကိုအစ္စရေးကစစ်လေယာဉ်တွေနဲ့တိုက်ခိုက်ခဲ့ပါတယ်။သတင်းတစ်ပတ်ကြာအပြစ်ရက်စဲမှုတပ်တန်းတိုးဖို့ဆွေးနွေးမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးနောက်မှာအစ္စရေးဘက်ကခုလိုပြန်လည်တိုက်ခိုက်တာမှာပါလက်စတိုင်း188ဦးသေဆုံးပြီး989ဦးဒဏ်ရာရခဲ့တယ်လို့ဂါဇာကျမ်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။အပြစ်ရက်သဘောတူညီမှုအဆုံးသတ်ပြီးတာနဲ့အစ္စရေးလေတပ်ရေတပ်နဲ့မြေပြင်တပ်ဖွဲ့တွေဟာသူတို့ခေါ်ကျမ်းဖက်ပြစ်မှတ်ပေါင်း200ကျော်ကိုတိုက်ခတ်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောပါတယ်ဂါဇာတောင်ပိုင်းခန်ယူနစ်အရက်မှာအပြင်းထန်ဗုံးကျဲတိုက်ခတ်တာခံရပြီးဒေသခံတွေအများပြားနောက်ဖက်ဒေသကိုဥတီထွက်ပြေးခဲ့ကြတယ်လို့အဲ့ဒီဒေသမှာရောက်နေတဲ့ရိုက်တာသတင်းတောက်တွေကပြောပါတယ်ဒီလိုတိုက်ခတ်မှုတွေကြောင့်လူသားချင်းစာနာမှုအရေးပေါ်အကူအညီတွေစိုးစိုးဝါးပိုပြီးကျုံလာရနိုင်တယ်လို့ကုလသမဂ္ဂကပြောပါတယ်ရေပြင်ထက်ကငရဲခန်းဂါဇာမှာပြန်ဆပြီလို့လဲဂျနီဘာအခြေစိုက်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂရုံးပြောခွင့်ရကပြောပါတယ်အစ္စရေးဘက်ကပြန်ဆလာတဲ့တိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေအထူးသဖြင့်ကလေးငယ်တွေထိခိုက်သေးကြေရမယ့်အရေးကုလသမဂ္ဂအဖွဲ့တွေကလည်းတတိပေးနေပါတယ်ခင်ဗျာအမေရိကန်နိုင်ငံနောက်တောင်ပိုင်းအရီဇိုနာပြည်နယ်တူဆန်မြို့မှာပါလက်စတိုင်းထောက်ခံတဲ့ဆလာပြပွဲတစ်ခုမှာသတင်းယူနေတဲ့အမျိုးသမီးသတင်းတောက်တူကိုကျလာဘရီနီကခိတဖမ်းခဲ့ပါတယ်။သတင်းတောက်အယ်လီဆာရက်စနစ်ကအဲရီဇိုနာတက်ကသို့ကျောင်းဝင်းထဲကကာဝေးပစ္စည်းတွေတင်ပို့တဲ့ contract အုပ်ရဲ့အိမ်ရှိမှာစနပ်ပြနေတာကိုသတင်းယူနေတဲ့အဖမ်းခံခဲ့ရတာပါ။အဲ့ဒီ contract ကအစ္စရေးကိုလက်နက်တွေပေးပံ့ပိုးပေးနေတဲ့သူဖြစ်တယ်ဆိုပြီးစနပ်ပြသူတွေကသူ့အိမ်ရှိမှာစုယုံခဲ့ကြတာပါ။ online မှာပြန့်နေတဲ့ video နဲ့ဓာတ်ပုံတွေက NPR သတင်းတောက်အယ်လီဆာရက်စနစ်ကို PickMarkKI ရဲတပ်ဖွဲ့လက်ထောက်အရာရှိကလက်ထိတ်ခတ်ဖမ်းဆီးထိန်းသိမ်းနေတာကိုတွေ့ရပါတယ်။ရက်စနစ်ကသတင်းယူနေချိန်မှာသူ့ကိုသတင်းတောက်မှန်သိအောင်သတင်းတောက်ကတ်ကိုချိတ်ဆွဲထားပြီးသတင်းယူနေတာဖြစ်တယ်လို့အဖမ်းခံရချိန်မှာလည်းသတင်းတောက်ပါလို့ထုတ်ပေါ်ပြောခဲ့ပေမဲ့ရဲရရှိကတော့မင်းကိုဖမ်းလိုက်ပြီဆိုပြီးပြန်ပြောတာကိုလည်းအွန်လိုင်းမှာပြန့်နေတဲ့ဗီဒီယိုမှာတွေ့ရပါတယ်ဒီဆန္ဒပြပွဲမှာဖမ်းခံရသူကစုပေါင်း25ဦးရှိပါတယ်သတင်းတောက်ကိုဖမ်းတဲ့နေ့မှာပဲမနက်ပိုင်းမှာပြန်လွှတ်ပေးခဲ့ပေမဲ့သတင်းလွှတ်လပ်ခွင့်အဖွဲ့တွေကတော့ဒီဖမ်းဆီးမှုကိုရှုတ်ချခဲ့ကြပြီးအတွင်းကြက်ကြစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တိုက်တွန်းထားကြပါတယ်များ။ကဘာကြီးပူနွေးလာမှုနဲ့ပြင်းထန်တဲ့ရာသီဥတုဖြစ်စဉ်တွေဆက်လက်ဖြစ်နေလို့စနိုက်ကအကြက်တဲ့ရင်ဆိုင်နေရာအကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကတောက်ကြနေမှာပြောလိုက်ပါတယ်။ RS ဆော်ဝါမြောက်ပြည်တော်စု UAE နိုင်ငံမြို့တော်ဒူဘိုင်းမှာကျင်းပနေတဲ့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံ COP28 မျက်နှာစုံကြီးညီလာခံမှာဝင်ကြီးဘလင်ကင်ကကဘာတဝက်မှာလူသားတန်း900ဟာကာလကြာရှည်အာဟာရချို့တဲ့မှုတန်ခံနေရပေမဲ့တစ်ဖက်မှာလည်းအစားအစာမလုံလောက်တဲ့ပြဿနာကိုတိုက်ဖြတ်ဖို့ရမှာစိန်ခေါ်မှုတွေပိုးကြီးလာနေတယ်လို့ပြောသွားပါတယ်။အမေရိကန်ပြည်ထောင်စုဟာရေရှည်အလုပ်ဖြစ်မဲ့စိုက်ဖြိုးရေးနီးနာတွေအစားအစာစနစ်ပုံစံတွေနဲ့ရာသီဥတုဆိုင်ရာအရေးယူဆောင်ရွက်မှုတွေပါဝင်မဲ့ Emirates ကြီးညာချက်ထဲမှာပါဝင်မှာဖြစ်ပြီးနီးပညာဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုတီထောင်သူအဖွဲ့ဝင်အဖြစ်ဆောင်ရွက်မယ်လို့လည်းအမေရိကန်နိုင်ငံရေးဝန်ကြီးကကြေညာခဲ့ပါတယ်။မိခင်ကသူကလေးအတွက်လိုအပ်တဲ့အာဟာရကိုမပေးနိုင်ရင် မိဘတွေကမိသားစုတွေစားစရာမပေးနိုင်ရင်သားသမီးတွေကိုမကျွေးနိုင်ရင်ဒီထက်ရေးကြီးတဲ့တခြားကိစ္စဘာမှမရှိဘူးလို့လည်းသမ္မတဂျိုးဘိုင်ဒန်ရဲ့မိန့်ခွန်းကိုကိုးကားပြီးညီလာခံမှာဘလင်ကင်ကပြောဆိုပါတယ်တိုးလာနေတဲ့လူဦးရေနဲ့အညီ2050ခုနှစ်ရောက်ရင်ကမ္ဘာစစ်နိုင်ခါလိုအပ်ချက်ကခန့်မှန်းကျင်50ရာခိုင်နှုန်းတိုးလာပွဲရှိပြီးရာသီဥတုဖောက်ပြန်မှုကြောင့်သီးနှံအထွက်နှုန်းကတော့30ရာခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့လည်းသူကသတိပေးသွားပါတယ်များ
အန်ဒါမနက်ဖြန်မြန်မာဝါလာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လိုကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းရဲ့စနေမနက်သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ညကရင်ပြည်နယ်အရှိဘက်ကော့ခရိတ်မြို့နယ်ထဲမှာကရင်မျိုးသားလွတ်မြောက်ရေးတပ် KNU KNL နဲ့ PDF တပ်ဖွဲ့တွေပါတဲ့ပူးပေါင်းအင်အားစုတွေဟာစစ်ကောက်စီတပ်တွေနဲ့တိုက်ပွဲတွေပြင်းထန်နေပါတယ်။နိုဝင်ဘာ30ရက်မနေ့အာယုံတက်ချိန်လောက်ကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာကြောင့်ကော့ခရိတ်မျိုးအနီးကအာရှလမ်းမကြီးတစ်လျှောက်ကားတွေရာနဲ့ချီသွာလာမရတော့ပဲပိတ်မိနေသလိုဒေသခံတွေလည်းဘေးလွတ်ရာထွက်ပြေးတိတ်ဆောင်နေရပါတယ်။ကော့ခရိတ်မျိုးဟာထိုင်းမြန်မာနယ်စပ်မြဝတီမျိုးနဲ့မြန်မာနိုင်ငံနဲ့အကြီးဆုံးစီးပွားရေးအခြေချမျိုးရန်ကုန်ကြားကုန်သွယ်မှုတွေမှာအဓိကကျတဲ့အာရှလက်မကြီးဘေးမှာတရှိတာဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲတွေတွင်စစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်ထိခိုက်ဒဏ်ရာသူတချို့ရှိတယ်လို့ဒေသခံတွေကုန်သွယ်တချို့ကပြောပါတယ်။လက်နက်ကြီးပစ်ခတ်တံတွေစတိုက်ကြားနေရပြီးဒီဇင်ဘာ1ရက်မနက်ပိုင်းကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းမှာတော့ကော့ခရိတ်မြို့တောင်ပိုင်းအမ်ဖာကြီးကျေးရွာကအမျိုးသမီးတဦးသေဆုံးပြီးအမျိုးသားတဦးဒဏ်ရာအပြင်းထန်ရခဲ့တယ်လို့ဒေသခံကုန်သွယ်သူက VOA ကိုပြောပါတယ်။ကင်ပီနယ်တွင်ကုလတိုက်ပွဲတွေပြင်းထန်နေသလိုရခိုင်ပြည်နယ်ရှမ်းမြောက်ကရနီချင်းစတဲ့ဒေသတွေမှာလည်းတစင်တစက်ခွန်စစ်စင်ရေးစတင်တဲ့အော်တိုဘာလကုံလောက်ကစလို့တိုက်ပွဲတွေဇက်တိုက်ပြင်းထန်နေတာလည်းဖြစ်ပါတယ်ညာ American ကာဝေးဝင်ကြီး Lloyd Austin ဟာ American နောက်ချမ်းကကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်တောင်ကြားနည်းပညာရပ်ဝဲမှာ Australia နဲ့ Britain နိုင်ငံတွေကကာဝေးဝင်ကြီးတွေနဲ့တောက်ချာနေမှာတွေ့ဆုံပြီးတရုတ်နိုင်ငံရဲ့ချီးထွားလာနေတဲ့စစ်ရေးအင်အားကိုတံပြန်နိုင်ဖို့ရည်ရွယ်တဲ့နျူကလ িয়ার ဆွေးဟင်သုံးရှင်ငုတ်တင်မောတွေနဲ့တခြားအဆင့်မြင့်နည်းပညာဆိုင်ရာတွေမှာပူးပေါင်းဆောင်ရည်ကြီးဆွေးနွေးခဲ့ကြပါတယ်။ AUKUS လို့ခေါ်တဲ့ Australia, Britain, American မဟာမိတ်သုံးနိုင်ငံရဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုအရ2030ခုနှစ်တွေတဲမှာ Australia ကနျူကလ িয়ার ဆွေးဟင်သုံးရှင်ငုတ်တင်မော3စီးကို American ဆီကဝယ်မှာဖြစ်တယ်လို့အရှိအာရှကအင်အားကြီးတရုတ်မလိုလားမဲ့တခြားအစီအစဉ်တွေလည်းပါဝင်ပါတယ်။အခုတွေ့ဆုံမှုမှာကာဝေးဝင်ကြီး3ဦးဩဂတ်3ရက်ဆိုင်သဘောတူညီချက်ရဲ့နောက်ဆုံးအခြေအနေတွေကိုဖြစ်ဆက်ဆွေးနွေးမယ်လို့ American Pentagon စစ်ဌာနချုပ်ကအစိုးရမှသတင်းထုတ်ပြန်ထားပါတယ်။ New Swain 3ရင်းငုတ်သင်္ဘောတွေဝယ်ယူမှာကမှမှန်ကန်တဲ့လောက်ရဖြစ်ပြီးဒီ3နိုင်ငံစလုံးကအနီးရဲ့လမ်းကြောင်းကိုရှောက်လန်းနေကြတယ်လို့ဒီနေ့အစိုးရကတော့တရုတ်ကသတိပေးခဲ့ပြီးသဘောတူညီချက်ကိုရှုတ်ချခဲ့ပါတယ်။ American သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့အရင်လက San Francisco မှာတွေ့ဆုံတုန်းကတော့နှဖက်စလုံးကတင်မာမှုတွေကိုရှော့ချဖို့ခရီးပြုတ်ခဲ့ကြပြီးအစစ်မြစ်စည်ရေးဆွေးနွေးပွဲတွေပြန်လည်စတင်ဖို့သဘောတူထားခဲ့ကြတာပါခင်ဗျာ။ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိက၅နိုင်ငံပါဝင်တဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုအဖွဲ့ BRICS BRICS လို့ခေါ်တဲ့အဖွဲ့မှာအာဂျင်တီးနားလည်းပါဝင်ဖို့ဖိတ်ခေါ်ထားတာရှိပေမဲ့ပါဝင်မှာမဟုတ်ကြောင်းအာဂျင်တီးနားရဲ့ရွေးကောက်ခံသမ္မတရာဗီယာမီလေးရဲ့နိုင်ငံခြားရေးဝန်ကြီးနေရအစိုးပြုခံထားသူကကြေညာလိုက်ပါတယ်။ BRICS အဖွဲ့ဟာတရုတ်အစိုးရအဓိကဦးဆောင်ပြီးအနောက်နိုင်ငံတွေနဲ့ဒီမိုကရေစီနိုင်ငံတွေရဲ့လှုပ်ဆောင်ချက်တွေကိုစိန်ခေါ်ဖို့ဖွဲ့စည်းခဲ့တာလို့ရှုမြင်ခံရတဲ့၅နိုင်ငံပူးပေါင်းအဖွဲ့ဖြစ်ပါတယ်။တရုတ်နဲ့ပူးပြီးနိစ္စဘုံရတယ်မကြခင်အာဏာလွှဲပြောင်းပေးရတော့မယ်လက်ရှိအာဂျင်တီးနားအစိုးရအနေနဲ့ BRICS အဖွဲ့မှာပါဝင်ဖို့ဆုံးဖြတ်ထားတာကိုစန့်ကျင်ပြီးခုလိုပါဝင်တော့မှာမဟုတ်ဘူးဆိုတာကိုအစိုးရတက်မှာနိုင်ငံရေးဝန်ကြီးဖြစ်လာဖို့ရှိတဲ့ဒိုင်အနာမိုဒီနိုကကြာတာဘရင်းနေ့ကကြေညာခဲ့တာပါတရုတ်ကွန်မြူနီကောင်ဆောင်ရှီချင်းဝင်ခိုရိုင်းကအာဂျင်တီးနားရွေးကောက်ခံသမ္မတမီလေးကိုပြီးခဲ့တဲ့သတင်းပတ်ကတီးကြားပုဂ္ဂိုလ်ရေးစာတစောင်ရေးပြီးဖိတ်ကြားခဲ့တာရှိတဲ့တိုင်အောင်ခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်ဒါဟာအများကြိုက်လက်ရရေးအစိုးရတက်လာပြီးတာနဲ့အာဂျင်တီးနားနိုင်ငံအကောင့်ထဲပေါ်မဲ့နိုင်ငံခြားရေးမူဝါဒတွေကြီးကြီးမားမားပြောင်းလဲသွားနိုင်တဲ့အလားလာကိုလည်းပြသနေတာဖြစ်ပါတယ်ခင
်ဗျာ
ီစင်မာ၂ရက်စနေနေ့ကနောက်ဆုံးရသတင်းတွေကိုကိုငင်းကျဲအေးကတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်။အရင်ဆုံးကတော့ထိုင်းနိုင်ငံမှာတံပီဩစာတိုလောင်တဲ့ဂိုဒေါင်တစ်ခုပေါက်ကွဲပြီးမြန်မာ2ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပါမယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဖရာအိုမြို့နယ်အတွင်းကတိတိချံတစ်ခုမှာတိုလောင်ထားတဲ့ပိုတက်ဆီယမ်တံပီဩစာဂိုဒေါင်ပေါက်ကွဲရမှာမြန်မာ2ဦးအပါအဝင်လူ3ဦးသေဆုံးခဲ့ပါတယ်။ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဖျာအိုမြို့နယ်ထဲမှာနိုဝင်ဘာလ28ရက်နေ့ညနေပိုင်းကတစ်သီးချံတစ်ခုအတွင်းပိုတက်ဆီယမ်ကလိုရိုက်ဓာတ်မြူဩဇာတွေတိုလောင်ထားတဲ့ဂိုဒေါင်တစ်ခုအတွင်းပောက်ကွဲမှုဖြစ်ပွားခဲ့တာပါဂိုဒေါင်အတွင်းကဓာတ်ရုပ်ဆေးတွေဓာတ်ပြုတ်ပောက်ကွဲပြီးအိမ်တစ်လုံးကားနှစ်စီးမီးလောင်ကမြန်မာ2ဦးအပါအဝင်လူ3ဦးသေဆုံးခဲ့ရပါတယ်ဓာတ်ရုပ်ဆေးတွေတိုလောင်တဲ့ဂိုဒေါင်ပောက်ကွဲပြီးတဲ့နောက်တာဝန်ရှိသူတွေရောက်သွားတဲ့အချိန်မှာတော့နေအိမ်တစ်ခုလုံးမီးလောင်သွားတယ်လို့အမျိုးသမီးနှစ်ဦးလည်းပွဲချင်းပြီးတေဆုံးနေတာတွေ့ရတယ်ဆိုပြီးရဲတပ်ဖွဲ့ကပြောပါတယ်ပွဲချင်းပြီးတေဆုံးသွားတဲ့အမျိုးသမီးနှစ်ဦးရဲ့ရုပ်အလောင်းတွေကိုတော့မတွေ့ရတော့ဘဲသူတို့ရဲ့ခန္ဓာကိုယ်အပိုင်းအစတွေကလွင့်ဆင်သွားခဲ့တယ်လို့ဆိုပါတယ်နောက်မြမအမျိုးသားတဦးကတော့ပြင်းထန်တဲ့ဒဏ်ရာတွေရရှိပြီးလူနာတင်ကားတွေနဲ့ဆေးရုံကိုခေါ်သွားပြီးမှတေဆုံးသွားခဲ့တာလို့လည်းဆိုပါတယ်ဂျူလာလောင်ကွန်းတက္ကသိုလ်ဒီဝဗေဒဌာနရဲ့တွဲဘက်ပမောကယက်ဆတာကတော့အခုလိုပြောဆိုသွားခဲ့ပါတယ
်ဆန်ตัวนี้มันเป็นสารที่ถ้ามีปริมาณเข้มข้นค่อนข้างสูงนะครับโอกาสที่จะเกิดระเบิดก็เกิดขึ้นได้นะครับแล้วก็เรื่องใหญ่ก็คือว่า
ปากแควหมู่ผิดปွားราเนี่ยปัดตะปีปมောกยက်ဆတာပြောသွားတာကတော့ဒီဓာတ်ုမြေဩဇာတွေကိုစိုက်ပျိုးရေးသမားတွေကအသီးနဲ့အပွင့်တွေပို့ပွင့်လာအောင်သုံးဆွဲလာကြတာပါတခြားဓာတ်ုဆေးတွေနဲ့ရောနှောတဲ့အခါမှာအဲ့ဒီဈေးဝါးရည်အနားမှာဆိတ်လိတ်တောက်လို့မီးပွားကျလိုက်တာနဲ့ပောက်ကွဲသွားတတ်ပါတယ်။ဒါကြောင့်ဒီဓာတ်မြေဩဇာတွေကိုသုံးမယ်ဆိုရင်အန်ရယ်ကင်းအောင်ကင်တွဲပုံတွေကိုလေ့လာပြီးမှစနစ်တကျသုံးရမှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့တာပါ။တေဆုံးသူ၃ဦးကတော့ချန်ပိုင်ရှိရဲ့ညီမဖြစ်သူနဲ့အသက်33နှစ်ရွယ်မြန်မာအလုသမားနန်းလိုင်အသက်34နှစ်ရွယ်မြန်မာအလုသမားစိုင်းအောင်တို့ဖြစ်ကြပါတယ်။သူတို့တွေဟာတတိတွေအထွက်တိုးအောင်ဆေးဖြန်းဖို့အတွက်အလေးချိန်25ကီလိုဂရမ်ပါတဲ့ပိုတက်ဆီယမ်ကလိုရိုက်ဓာတ်ရုပ်ဆေးတွေနဲ့အလေးချိန်50ကီလိုဂရမ်ပါတဲ့ဓာတ်ရုပ်ဆေးတွေကိုရောပြီးတော့သွန်ချလိုက်တဲ့အချိန်မှာဓာတ်ပြူပောက်ကွဲခဲ့တာလို့လဲထိုင်းသတင်းတွေကဖော်ပြကြပါတယ်။အခင်းဖြစ်ပွားပြီးတဲ့နောက်ရဲတပ်ဖွဲ့ကချန်ပိုင်ရှင်ကိုခေါ်ယူစစ်ဆေးရမှာတတိအပင်တွေကိုဖြန်းဖို့အတွက်နည်းနည်းချင်းစီဖော်ဆက်အသုံးပြုရမှာဖြစ်ပေမဲ့အလုသမားတွေကရောက်တာမကြသေးလို့မာရင်ပေါ်ဆက်မိတာဖြစ်နိုင်တယ်ဆိုပြီးထွက်ဆိုခဲ့ပါတယ်။ချန်ပိုင်ရှင်ကိုတော့အန်ရရှိတဲ့ဓာတ်ရုပ်ဆေးတွေတူလောင်ထားမှုလူသေးဆုံးတဲ့အထိလုပ်ငန်းဝင်ပေါ်ဆာမှုတရားမဝင်အလုပ်သမားတွေကိုခေါ်ထားမှုတွေနဲ့အရေးယူဖို့ရှိတယ်ဆိုပြီးရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်ရှင်။
ထိုင်းနိုင်ငံကလည်းမဲအေးပါသတင်းပေးပို့ခဲ့တာပါအခုဆက်ပြီးတော့မြမအရေးနဲ့အိနေချင်းအိန္ဒိယနိုင်ငံရဲ့ချင်းကပ်မှုအပေါ်အမြင်တချို့ကိုကြည့်အောင်ပါရှင်။လနက်ကန်အင်အားစုတွေရဲ့ထိုးစစ်တွေကြောင့်အာနာသိန်းစစ်ကောင်စီရဲ့အခြေအနေဟာရင်းရိုင်လာပေမဲ့အိနီချင်းအင်အားကြီးအိန္ဒိယနိုင်ငံကတော့နေပြည်တော်ကစစ်ကောင်စီပေါ်မှာပဲဆက်လက်ထောက်ခံနေအောင်ပဲအနေထားရှိတယ်လို့အိန္ဒိယရဲ့နိုင်ငံသားရဲ့မူဝါဒတွေကိုအထူးပြုလေ့လာနေသူတွေကသုံးသပ်ပါတယ်။အိန္ဒိယလိုဒီမြန်မာနိုင်ငံလိုမျိုးပြည်ပခါတွေဖြစ်နေတဲ့အိနီချင်းတိုင်းပြည်တွေအပေါ်မှာအိန္ဒိယရဲ့ရှုမြင်ပုံနဲ့ပတ်သက်ပြီးတော့ဝါရှင်တန်အခြေစိုက်အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute USIP ကနိုဝင်ဘာလ30ရက်နေ့ကလုပ်တဲ့ online ဆွေးနွေးပွဲကနေပြီးတော့သုံးသပ်ချက်တွေကိုတော့ကိုယ်တိုင်သတင်းတက်ရောက်ယူထားတဲ့ကိုငြိမ်းချမ်းအေးကစူးစီးတင်ပြပါမယ်ရှင
်။မြန်မာမျက်မှောက်အခြေအနေကလမ်းဆောင်လမ်းကွာကိုရောက်နေပြီးဆက်နာသိမ်းမှုကိုစန့်ကျင်တဲ့လက်နက်ကိုင်အင်အားစုတွေရဲ့အရှိန်က1988လူလူအရေးတော်ပုံအပါဝင်အရင်ကမကြုံဘူးတဲ့အနေထားနဲ့အမြင့်ဆုံးရောက်နေတယ်လို့လန်ဒန်တက္ကသိုလ်အာရှအာဖရိကလေ့လာရေးကျောင်း SOAS ကနိုင်ငံတကာဆက်ဆံရေးလေ့လာသူဒေါက်တာအာဗနက်ရှ်ပါလီဝါကရှုမြင်ပါတယ်။ဒါမျိုးအခြေအနေကိုမြမလွတ်လပ်ရေးခေတ်ဦး1949ခုနှစ်မှာနောက်ဆုံးတွေ့မြင်ခဲ့ရတယ်လို့သူကထောက်ပြပါတယ
် Right that was the only time when there was a real serious threat အဲဒီတော့ကဂျင်းပဲကိုလိုနီ
ခေတ်လွန်မြန်မာနိုင်ငံမှာအခုလိုမျိုးပြင်းထန်တဲ့ချင်းချောက်မှုမျိုးဖြစ်ခဲ့တာပါဒါပေမဲ့သတိပြုရမှာကအိန္ဒိယကတည်ငြိမ်ရင်းနဲ့ပတ်သက်ပြီးသတိကြီးကြီးထားတယ်လို့ဘယ်လိုပဲပြောပြောအဲ့ဒီအချိန်ကအုပ်ချုပ်တဲ့ဥနုအစိုးရကိုအိန္ဒိယကလက်နက်အကူအညီပေးခဲ့ပါတယ်အဲ့ဒီတော့ကမြန်မာပြည်ရပ်တည်နိုင်ခဲ့တာအိန္ဒိယရဲ့အထောက်ပံ့ကြောင့်လည်းပါပါတယ်ဒါပေမဲ့အိန္ဒိယဟာအဲ့ဒီနောက်ပိုင်း
င်းဆယ်စုနှစ်တည်းကြီးကြာခြင်းမှာတော့အဲ့ဒီဂုံကိုဆုံးရှုံးခဲ့ရပါတယ
်မြန်မာနိုင်ငံအလဲပိုင်းအောက်ပိုင်းနဲ့ရန်ကုန်နေပြည်တော်လိုမြို့တွေမှာပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအထိုက်အလျောက်နိုင်ငံရေးစီးပွားရေးလူမှုရေးလွတ်လပ်မှုရခဲ့တဲ့မျိုးဆက်ကအာဏာသိမ်းတာကိုလုံးဝလက်မခံနိုင်တာဟာအခုမြင်တွေ့နေရတဲ့ပြင်းထန်တဲ့တော်လိုင်းလှုပ်ရှားမှုတွေရဲ့အဓိကအကြောင်းလို့ဒေါက်တာပါလီဝါကသုံးသပ်ပါတယ်ဒါပေမဲ့အိန္ဒိယရဲ့စင်စာဘုံကတော့ရှေးရိုးအတိုင်းပဲဖြစ်ဖွယ်ရှိပြီးလက်နက်ကင်ပဋိပက္ခတွေကသာမတီးမငြိမ်ဖြစ်စေပြီးဆန္ဒသိမ်းမှုကြောင့်မဟုတ်ဘူးလို့အိန္ဒိယကယူဆပွဲရှိတယ်လို့ဒေါက်တာပါလီဝါကပြောပါတယ်
The policy makers are likely to see this as instability.
မတီးမငြိမ်ဖြစ်နေတာကိုထည့်သွင်းစဉ်းစားမှဖြစ်ပေမဲ့ဒါက2022ခုနှစ်တုန်းကအာဏာသိမ်းမှုကြောင့်လို့ယူဆမှာမဟုတ်ပါဘူး။ဒါကလိလသူအများစုရဲ့ရှုမြင်ပုံနဲ့အခြားသူတွေရဲ့အမြင်နဲ့အဓိကကွာခြားနေတာပါ။မြန်မာနိုင်ငံတည်ငြိမ်မှုတစ်ခုတည်းသောအကြောင်းအရင်းနဲ့ပြဿနာကိုဖြေရှင်းနိုင်တဲ့အစိတ်အပိုင်းအဖြစ်ဒီပြည်တော်နဲ့ဆက်အာဏာရှင်တွေပဲဖြစ်နိုင်တယ်လို့အိန္ဒိယအစိုးရအနေနဲ့ခံယူထားမှာပါ
နောက်ထပ် ARG အင်ဂျင်ဖြစ်တဲ့တရုတ်နိုင်ငံလိုမြောက်ပိုင်းတိုင်းသားမာမိတ်အဖွဲ့တွေရဲ့ထိုးစစ်ကိုထောက်ခံတဲ့ပုံစံမျိုးပြသတာမျိုးလဲအိန္ဒိယကလုံးမမဟုတ်ဘူးလို့ဆိုပါတယ
် I will not be surprised that instead of diversifying its relationship
အိန္ဒိယအနေနဲ့မြန်မာပြည်ကမတူညီတဲ့အင်အားစုတွေနဲ့ဖြန့်ကျက်ဆက်ဆံရေးကိုအတိပယ်ရှိရှိနဲ့တိုးမြင့်မဲ့အစားနောက်လာမဲ့6လကနေတစ်နှစ်အတွင်းမှာအာဏာသိမ်းစစ်တပ်ကိုထောက်ခံမှုနှစ်ဆတိုးပေးလာမယ်ဆိုရင်လဲကျွန်တော်အနေနဲ့မအံ့ဩမိပါဘူး
အိန္ဒိယမြန်မာနယ်စပ်တျောက်တော်လိုင်းအားစုတွေကလက်တလုံးမှာပိုးထိတ်ချုပ်ထားနေတာကအိန္ဒိယရဲ့မူဝါဒကိုပြောင်းလဲလာစေမလားဆိုတဲ့မေးခွန်းကိုတော့ဒေါက်တာပါလီဝါကချက်ချင်းတော့ပြောင်းမှာမဟုတ်ဘူးလို့ဖြေပါတယ်။သူကအာဖဂန်နစ္စတန်နိုင်ငံရဲ့2021ခုနှစ်ဖြစ်စဉ်နဲ့နှိုင်းယှဉ်ဥပမာပေးပါတယ်။တာလီဘန်တွေကကာဘူးမြို့တော်ကိုသိမ်းဖို့ချစ်တက်လာတဲ့နောက်ဆုံးနေ့အထိအိန္ဒိယကအရင်အာဖဂန်အစိုးရကိုပဲထောက်ခံပေးခဲ့ပြီးတာလီဘန်တွေသိမ်းပြီး6လကြာမှကဘူးမှာတန်ယုံပြန်ဖွင့်ခဲ့တာကိုထောက်ပြပါတယ
် So unless the resistance is able to topple the junta
အနာသိမ်းစစ်တပ်ကိုလုံးလုံးဖြုတ်ချတာမျိုးမလုပ်နိုင်မချင်းအိန္ဒိယကလူမှုဝါဒကိုကြိုပြီးအလှည့်ပြောင်းလုပ်မှာမဟုတ်ပါဘူးစစ်မြေပြင်မှာအပြောင်းလဲတွေဖြစ်နေတာကိုတွေ့နေရတယ်ဒါပေမဲ့ဒါကဘာမှမဆိုဖြစ်နိုင်တဲ့အပြောင်းလဲမြန်တဲ့စစ်မြေပြင်အဖြစ်မြင်နေတော့မှာပဲစစ်အစိုးရရဲ့ထိုးစစ်တွေအောင်မြင်ဖို့ဗျူဟာမြောက်အကန့်အသတ်တွေရှိနေပေမဲ့သူတို့ကစဉ်းစားနေတော့မှာပဲစစ်အာဏာရှင်ပြိုလဲမယ်ဆိုတဲ့အပေါ်အိန္ဒိယကလုံးလုံးလည်းလျားလောင်းကြီးထပ်လိုက်မယ်လို့တော့မထင်ပါဘူ
းလက်ရှိမှာလည်းအိန္ဒိယနယ်စပ်လမ်းကြောင်းတစ်ချို့ကိုစစ်ကောင်စီဘက်ကထိန်းထားနိုင်စေဖြစ်တယ်ဆိုတာကိုသူကထောက်ပြပါတယ်တစ်ဖက်မှာလည်းနယ်စပ်တလျှောက်နယ်မြေစိုးမိုးထားတဲ့ချင်းတိုင်းသားလက်နက်ကိုင်အဖွဲ့တွေဒေသကာဝေးရေးအဖွဲ့တွေနဲ့အိန္ဒိယကတေချာပေါက်ဆက်ဆံရေးလမ်းကြောင်းဖွင့်ထားမယ်လို့ဆိုပါတယ်ဒါပေမဲ့ဒီအခြေအနေကရှမ်းမြောက်မှာညီနောင်၃ဘွဲ့ရဲ့ထိုးစစ်တွေကိုတရုတ်ကခွင့်ပြုပေးခဲ့တယ်ဆိုပြီးတချို့ကောက်ချက်ဆွဲတာမျိုးချင်းနဲ့စကိုင်းနယ်စပ်တလျှောက်ကတော်လိုင်းတပ်တွေကိုအိန္ဒိယကထောက်ပံ့နာမျိုးတော့ရှိမှာမဟုတ်ဘူးလို့သူကသတိပေးပါတယ်။တရုတ်နိုင်ငံရဲ့မြန်မာအပေါ်လွှမ်းမိုးမှုနဲ့ပတ်သက်ပြီး VOA ကမေးမြန်းရာမှာတော့အိန္ဒိယအနေနဲ့မြန်မာနိုင်ငံမှာတရုတ်ရဲ့လွှမ်းမိုးမှုကိုအမြဲလက်ခံထားတယ်လို့ဒေါက်တာပါလီဝါကဖြေပါတယ်။အိန္ဒိယအနေနဲ့ဩဇာချိန်ခွင်ရှာကိုညှိဖို့စစ်တပ်ပြင်တခြားအစုအဖွဲ့တွေနဲ့အမြဲစ조사လေးရှိပေမဲ့လက်ရှိအနေအထားမှာအတိုင်းအတာတစ်ခုထက်ကျော်ပြီးလုံနိုင်တဲ့စွမ်းရည်မျိုးအိန္ဒိယမှာမရှိသလိုကျွမ်းကျင်မှုလည်းမရှိကြောင်းသူကသုံးသပ်ပါတယ်။ရခိုင်ပြည်နယ်တွေကကြောက်ဖြူအထူးစီးပွားရေးစုံလို့တရုတ်ရဲ့စီးပွားစီမံကိန်းတွေနဲ့အပြိုင်အိန္ဒိယကစစ်တွေစစ်ကမ်းလို့စီမံကိန်းတွေလုပ်နေပေမဲ့လက်ရှိအခြေအနေမှာတရုတ်ရဲ့လွှမ်းမိုးမှုကိုဖယ်ထားပြီးကြည့်ရင်ကိုအိန္ဒိယတွေအကန့်အသတ်တွေကအများကြီးရှိနေတယ်လို့ဒေါက်တာပါလီဝါကထောက်ပြပါတယ်။တစ်ဖက်မှာလည်းမြို့မအရေးနဲ့ပတ်သက်လို့မူဝါဒဖော်ဆောင်သူတွေကချက်ချင်းချင်းအပြောင်းလဲလုပ်မှာမဟုတ်ပေမဲ့စစ်ရေးအခြေအနေတွေကိုတော့အိန္ဒိယရဲ့ထောက်လှမ်းရေးနဲ့ကာဝေးရေးအတိုင်းဝန်းကမျက်ခြေမပြတ်စောင့်ကြည့်သုံးသပ်နေကြတယ်လို့ဒေါက်တာပါလီဝါက USIB ဆွေးနွေးပွဲမှာပြောသွားပါတယ်။အဓိကဒေါ်လာရေးအင်အားစုတစ်ခုဖြစ်တဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ကတော့ VOA နဲ့အောက်တိုဘာလကမေးခဲ့တဲ့သီးသန့်မေးမြန်းခန်းမှာနိုင်ငံတကာအထူးသဖြင့်အိမ်နီးချင်းနိုင်ငံတွေအနေနဲ့ဒေါ်လာရေးနိုင်မှသာအားလုံးကပုံအောလာကြမယ်လို့သုံးသပ်ပြောဆိုထားပါတယ်ခင်ဗျာ။
ဒါကတော့မြန်မာအရေးနဲ့အိန္ဒိချင်းအိန္ဒိယနိုင်ငံရဲ့ချင်းကပ်မှုအပေါ်သုံးသက်ချက်တချို့ကိုကိုညွန့်ချန်အေးကစူးစိတင်ပြခဲ့တာပါ။ View American တန်ရဲ့စနေနေ့ကင်းစီစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်။မြန်မာနိုင်ငံရဲ့ပတ်သက်လို့ကမ္ဘာသတင်းမီဒီယာတွေမှာဘယ်လိုများသုံးသက်ရေးသားနေကြသလဲဆိုတာကိုတော့ဦးကျော်စန္ဒာကမွေးရင်အားပေါ်မပြတ်တင်ပြပေးပါဦးမယ်ရှင
်။ပရရှိမခရဂရုပ်ပြောပြပုံရွေးချယ်ထားတဲ့အကြောင်းအရာတွေကတော့2029မှာဆမ်းမြောက်ကစတင်လိုက်တဲ့စစ်စင်ရေးဟာဘယ်အခြေအနေထိကြီးထွားလာနိုင်လဲ ainda bai ma bari phit la nai le so ra ko twin nyin thure thong da jet de yi be phit par. Ai u so pyo jin ne chang nya ka ro. A shat ta ye si yin nai ngai ye pri pe kha re thu twin nyin le Anthony Davis ye thong da jet thu phit par. No good options for Myanmar's deadly wounded regime. Felu myoba dan ya ya ne Myanmar sit kaung si ywe sia lan kaung mi si lo wu so re kaung jin ne Asia Times ma thong da tar phit par. တို့ရဲ့ပြင်းထန်တဲ့ထိုးနှက်မှုကိုထိတိယယောက်တုံ့ပြန်နိုင်ဖို့အတွက်မြန်မာစစ်တပ်မှလူရင်းအား၊စိတ်ဓာတ်သို့မဟုတ်ခေါင်းဆောင်မှုမရှိတော့ဘူးလို့သုံးသပ်ထားတာဖြစ်ပါတယ်။မြန်မာစစ်တပ်ဟာရှမ်းမြောင်မှာညီနောင်မဟာမိတ်တို့အပေါ်အဆက်ရည်ရာရှုံနေမှုနဲ့ရင်ဆိုင်ခဲ့ရတယ်။ဒုတိယကမ္ဘာစစ်ရဲ့ပြင်းထန်တဲ့နှစ်ဆက်တည့်ရာစုမြန်မာနိုင်ငံမှာရိုက်ခတ်နေစေဆိုရင်တော့
စစ်သားတွေကိုအမိန်ပေးနေတဲ့သဘောမျိုးထီမရောက်သေးဘူးလို့ဆိုရမှာဖြစ်ပေမဲ့ဒီဒီမှာနလမထူနိုင်အောင်ခံခဲ့ရပြီးတဲ့နှစ်ပတ်ကြာဂျာမနီနာဇီဌာနချုပ်မှာဖြစ်ပျက်နေတဲ့အခြေအနေနဲ့အခုမြန်မာနိုင်ငံနေပြည်တော်ရဲ့အခြေအနေတူညီနေတယ်လို့ဆိုထားပါတယ်စစ်ရှုံးခါနီနာဇီတွေလိုနေပြည်တော်စစ်ရုံးကစစ်စည်းချုပ်ဗိုလ်ချုပ်မကြီးမင်းအောင်နိုင်နဲ့သူရဲ့ဗိုလ်ချုပ်တွေဟာတွန်းလှန်ရေးအင်အားစုတွေရဲ့ထိုးစစ်ကိုအပြင်းထန်ရင်ဆိုင်ရပြီလို့နှိုင်းယှဉ်ထားပါတယ်ထိုးစစ်ရဲ့ပထမနှစ်ပတ်အတွင်းမှာပဲညီနောင်မဟာမိတ်တို့ဟာအရေးပါတဲ့ချင်းချွေဟော်နဲ့နမ်ခန်းလိုတရုတ်နယ်စပ်ကမြို့အများအပြားကိုလက်နက်ခရင်အများအပြားနဲ့အတူသိမ်းပိုက်နိုင်ခဲ့တယ်ဒါကိုမြန်မာစစ်တပ်ဟာဘယ်လိုတုံ့ပြန်လာမယ်ဆိုတာမသိကြသေးပေမဲ့သိကြတာကတော့ဒုတိယဗိုလ်ချုပ်ကြီးမွန်းမြင့်ထွန်းကိုရာထူးကဖယ်ချပြီးတဲ့နောက်ပုံပြက်ပန်ပြက်ဖြစ်နေချိန်မှာထိထိရောက်ရောက်တုံ့ပြန်နိုင်ရမရှိဘူးဆိုတာပဲဖြစ်ပါတဲ့။ဒါပေမဲ့မဟာဗျူဟာအနေနဲ့ပြောရမယ်ဆိုရင်မြန်မာစစ်ထနာချုပ်အဖို့ကြဲပြန့်တဲ့ရွေးချယ်စရာနီလန်သုံးခုရှိတဲ့နဲ့တခုမှသူတို့တိုက်ရိုက်လိုက်နာလှုပ်ဆောင်နိုင်စရာမရှိသလိုသူတို့ကျုံနေမဲ့အရေးအစွေဖြစ်သွားနိုင်ကြအကြောင်းလည်းမရှိဘူးလို့ဆိုထားပါတယ်။အဲ့လမ်းကြောင်းတွေမှာပထမတစ်ခုကတော့မန္တလေးနဲ့မူဆယ်ကုန်းတဲ့ရေးလမ်းကြောင်းပြန်လည်စိမ့်ပိုက်နိုင်ရေးအတွက်တံပြန်ထိုးစစ်ကြီးဆင်နွှဲရေးဒုတိယတစ်ခုကတော့အရှိမြောက်တိုင်းစစ်တနာကျုပ်လာရှုံးမှာအခြေချပြီးအချိန်ဆွဲခုခံရေးနဲ့တတိယတစ်ခုကတော့ရှမ်းမြောက်ကတပ်တွေကိုဆုတ်လာပြီးမန္တလေးနဲ့နေပြည်တော်တို့မှာအခိုင်အမာခံတပ်တည်ဆောက်ခုခံရေးတို့ပဲဖြစ်တယ်လို့ဆိုထားပါတယ်။ဒီနီလန်သုံးခုမှာအာသာချက်အာဏာချက်တွေရှိတယ်။မန္တလေးရဲ့အပေါ်စီအနေထားမှာရှိနေတဲ့ပြင်းဥလွင်ကိုတတ်ဆွဲပြီးလေတန်းနဲ့အမြောက်တပ်တွေကိုနောက်ခံထားတုံ့ပြန်ထိုးစစ်ကြီးလုပ်မယ်ဆိုရင်တော့တရုတ်နဲ့ကုန်သွယ်ရေးလမ်းကြောင်းပြန်ပွင့်ကောင်းပြန်ပွင့်လာနိုင်တယ်။ဒါပေမဲ့တစ်ဖက်မှာလည်းအထိနန်နိုင်ကြီးအများကြီးရှိတယ်လို့ဆိုပါတယ်။တံပြန်ထိုးစစ်လမ်းကြောင်းဟာအန္တရာယ်များတဲ့လမ်းကြီးဖြစ်တယ် TNL တပ်ဖွဲ့ကအပေါ်စီရထားတယ်တပ်သားအင်အားအများအပြားလိုအပ်တဲ့အတွက်နေရာအနှံ့ပြန့်ကျဲပြီးအပြော့နေတဲ့မြန်မာစစ်တပ်အတွက်အခက်အခဲဖြစ်တယ်တိုက်ရိုက်ခိုက်ပြစ်ဝတဲ့ဗိုလ်ချုပ်ဆိုတာလည်းမရှိတော့ဘူးမြန်မာစစ်ဘျူရိုကရက်တွေဟာစစ်စင်ရေးစွန့်ရည်ပြစ်ဝတဲ့ဗိုလ်ချုပ်တွေမဟုတ်ဘူးလို့ဆိုထားပါတယ်တခါလာရှုမှာအထေချအားဖြစ်မယ်ဆိုရင်လည်းလေကြောင်းနဲ့အဖြစ်ရတာသိထရောက်မှုမရှိနိုင်ဘူးအသေးစားထိုးစစ်တွေပဲဆင်နွှဲလှုပ်ဆောင်ရမှာစတဲ့အနေချက်တွေရှိနေတယ်လို့ဆိုပါတယ်ဒါကြောင့်ဆုံးရှုံးသွားခဲ့တဲ့ကိုကံပတ်ဝန်းကျင်ဒေသကိုပြန်လည်သိမ်းပိုက်နိုင်ခြင်းမရှိဘူးလို့ပြောထားပါတယ်ဒါအပြင်လာရှိုးဒီသာလျင်အဝိုင်းခံလာရပြီးဟိုဗီယက်နမ်စစ်ပွဲတုန်းကဒေဗင်ဖူးလိုဖြစ်သွားနိုင်တယ်လို့လည်းသူတန့်ရှင်းပြောပြထားပါတယ်တောင်စုံနဲ့ပြည်ဦးလွင်ကိုအခြေစိုက်ပြီးမန္တလေးနေပြည်တော်စတဲ့နေရာတွေကိုအခိုင်အမာကာကွယ်မယ်ဆိုတာဟာလည်းပဲဘူခါစခန်းမျိုးကိုပြန်ဆုတ်လာရမှာဖြစ်တဲ့အတွက်စစ်သားတွေရဲ့စိတ်ဓာတ်ကိုပြပြကြဆင်းစေနိုင်တယ်လို့ဆိုပါတယ်။တတွေ့အဖြစ်လဲတန်တွင်အရှိဘကန်ချန်ပီယံနယ်မြေကို UWSC ဝတ်တပ်ဖွဲ့စီစွန့်ထုတ်လိုက်ရသလိုပဲဖြစ်နေပါသေးတယ်။မြန်မာစစ်ဗိုလ်ချုပ်တွေရဲ့ဘေးကျန်းနံကြားအခက်အခဲကိုပုံမဆွေးရစေတာကတော့အခုတိုက်ပွဲတွေဟာရှမ်းမြောက်တနေရာထဲမှာကွက်ဖြစ်နေတာမဟုတ်ဘဲရခိုင်မှာ AA ၊ကယားမှာ KNDF ၊ Kareni ၊ Rasgain ၊ Kachin စတဲ့ဒေသအနှံ့မှာပါတော်လှန်ရေးအင်အားစုတွေကတပြိုင်တည်းထဲထိုးနှက်တိုက်ခိုက်နေကြတာဖြစ်တယ်။ဒါကြောင့်သူခေါ် reasonable to expect မျှော်လင့်နိုင်စရာအလားအလားဘာတွေရှိသလဲဆိုရင်ပူဇော်မှုကြီးမရောက်နိုင်ဘူးဆိုတော့ကောင်းဒါမှမဟုတ်ပူဖြစ်နိုင်ခြေကတော့သူထွက်သွားပြီးတဲ့နောက်မှာနေပြည်တော်အနေနဲ့ အပြည့်ရဲ့စေပြီးစေစားရေးအဆိုပြုလာနိုင်တာပဲဖြစ်တယ်။သို့ပေမဲ့အလံဖြူထောင်ပြီးအကျွမ်းမဲ့လက်နက်ချတာတော့မဟုတ်နိုင်ဘူးလို့စီရပတိပခဆိုင်ရာအထူးကြွညင်သူအန်ထရီဒေးဗစ်ကသုံးသပ်ထားပါတယ်။အဲတစ်ချိန်တည်းမှာပဲဒီလိုကန့်လန့်လာတာကိုအခုအချိန်ထိတကွဲတပြားစီဖြစ်နေတဲ့အတိုက်ခံတွေအနေနဲ့ဘယ်လိုတွန့်ပြန်ကြမလဲဆိုတာဟာပဋိပက္ခလုံးမြန်မာနိုင်ငံအတွက်စိတ်ကိုအရေးကြီးလိမ့်မယ်လို့လည်းအန်သနီဒေးဗစ်ကပြောထားပါရခင်ဗျာ။ Well, the how Myanmar's resistance could topple its military government for good. ဆီဆူရောမြန်မာတော်လှန်ရေးကထာဝရဘယ်လိုဖြုတ်ချနိုင်လဲဆိုတဲ့ခေါင်းစဉ်နဲ့ Alan Lone's share သုံးသပ်ချက်ကို fox.com ကသူတို့ပြောပြလိုပါတယ်။2021အနာသိန်းနဲ့ဆေးအစွဲကိုဖြုတ်ချနိုင်ဖို့အလားအလာကုန်တရားဖြစ်နိုင်ခြင်းဟုညီနောင်မဟာမိတ်တို့ကဆက်တင်လိုက်ပြီးဖြစ်တယ်။အောင်မြင်မဲ့ဆွေရင်တော့သမိုင်းတလျှောက်စစ်တပ်နဲ့အာဏာရှင်ကြီးစွာလာခဲ့တဲ့မြန်မာနိုင်ငံမှာပုံမှန်ဒီမိုကရေစီထွန်းအားရေးအတွက်အခြေခံကောင်းဖြစ်လာနိုင်တယ်။အရဖက်အဖွဲ့အစည်းတွေပါဝင်မှုမြင့်မားလာနိုင်တယ်။ဒါဟာစိတ်အရေးကြီးတယ်လို့ဆိုထားပါတယ်။ဒါပေမဲ့အခုအချိန်ကြီးတော့အောင်မြင်မယ်ဆိုတာအမှန်ကန်ချက်မပြနိုင်သေးဘူးတိုက်ပွဲတွေကခက်ခဲနိုင်တယ်လို့လည်းဆိုထားပါတယ်လက်နက်ချီပြီးကြိုတင်စီစဉ်ခဲ့အောင်စီရညီလောင်သုံးဖွဲ့ရဲ့2029ထိုးစစ်မှာပူပေါင်းဆောင်ရွက်မှုကအထင်ကြီးလောက်တယ်တခြားသောတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ NUG ကိုဝန်းရံဖွဲ့စည်းထားတဲ့ညီနောင် PDF တွေလည်းပူပေါင်းပါဝင်လာတာတွေ့ရတယ်ဒါဟာစစ်တပ်စံကြီးရေးမှာပုံစံသင့်တဲ့ကဏ္ဍသစ်ဖြစ်တယ်လို့ကျွန်းကျင်သူတွေကိုကာပြီးဖော်ပြထားပါတယ်။တတအစလုံးက divide and rule လို့ခေါ်တဲ့သွေးခွဲအထူးရေးစနစ်ကိုသုံးပြီးလက်နက်ကိုင်အင်အားစုတွေအချင်းချင်းဆက်ရှုခဲ့ပေမဲ့2021ကစပြီးစစ်တပ်ရဲ့ဗမာနဲ့တိုင်းရင်းသားစုပြီးမခွဲခြားပဲရဲရဲဆက်ဆက်သက်ဖြတ်လာမှုတွေကြောင့်အလုံးကြီးညှို့သွားကြတယ်။အဲဒီတိုင်းရင်းသားအင်အားစုတွေနဲ့ NUG တို့အကြမ်းမှလည်းပူးပေါင်းဆောင်ရွက်မှုတွေရှိလာတယ်လို့ဆိုပါတယ်။ဒေါ်လာရေးအင်အားစုတွေဘက်ကနောက်အောင်မြင်မှုအခြေအနေတစ်ခုကတော့စစ်ကောင်စီရဲ့စစ်တပ်မှာစိတ်ကြပြပြနေတာပဲဖြစ်တယ်။အပြောက်တန်းနဲ့လေတအင်အားသလုံးပေမဲ့ထိထိရောက်ရောက်ခုခံကာကွယ်နိုင်ဖို့စစ်သည်အင်အားမရှိတော့ဘူး။လက်တုံးပြန်ရေးဗျူဟာ reprisal strategy နဲ့လက်ဆိုင်ချေးဗျူဟာ punishment strategy တို့ကိုသုံးပြီးအရသာတွေကိုပါပြစ်ခတ်သတ်ဖြတ်လာနေတယ်။ဒီအတွက်တော့မှစိတ်မစွမ်းဆောင်နိုင်ဖြစ်နေတယ်လို့Wilson Center ရှိတဲ့အရှာအကြီးအကျယ်သူတွေဒီ Lucas Myers Group ကိုကပြီးတော့ဖော်ပြပါရယ်အချိန်တည်းမှာပဲအခုဒေါ်လာရေးဟာနိုင်ငံရေးဘက်မှာလည်းအပြောင်းအလဲကိုဥတီလာနေတယ်။ရခိုင်စစ်အစိုးရတွေနဲ့ဒေါ်အောင်ဆန်းစုကြည်အစိုးရတို့နဲ့မတူတော့ပဲအစိုးရဖွဲ့ထဲမှာတိုင်းရင်းသားတွေရဲ့ကြေကြေပြန့်ပြန့်ပါဝင်မှုကိုဥတီလာနေတယ်။ NUG အနေနဲ့တောင်းထိရောက်ရောက်အကောင့်တွေဖော်ဖို့လိုအပ်တယ်လို့လည်းရေးပါရယ်။ဒါပြင်တိုင်းရင်းသားအင်အားစုအများစုအကြမ်းမှာautonomy ကိုပဲအထူးရေးဆိုတာအဓိကတောင်းဆိုနေကြတာကြားရယ် federal ပြည်ထောင်စုကို NUG နဲ့အနောက်တိုင်းထောက်ခံသူအများစုပြောနေသလိုအပေါ်ကချမှတ်ပြတဲ့ပုံစံမျိုး top down ပုံစံမျိုးကိုမလိုချင်ပဲ from the ground up အောက်ခြေကသဘောထားနဲ့ထူထောင်လိုကြတယ်လို့လည်းဖော်ပြထားပါတယ်စစ်တပ်ကြီးစိုးမှုကိုတက်ဖြည့်ရင်းမှာ effort for serious ပေးအရေးကြီးတယ်ဒေါ်လာရေးအောင်မြင်ဖို့အတွက် effort for serious ကအထောက်ပံ့ဖြစ်တဲ့အပြင်တော်လိုင်းတေဝင်ဖြစ်မှုကိုပြသရလဲရောက်တယ်လို့ဆိုထားပါတယ်။ဒါပေမဲ့အနာဂတ်ခီးရတာမနည်းသေးဘူး။စစ်တပ်အရေးတန်နိုင်ကြီးဆုံးယုတ်နေပါသွားပြီးသုတိတိုင်အောင်တိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ရေးအတွက်သွေးထွက်သံယိုတိုက်ပွဲတွေဆက်ရလိမ့်မယ်။ဒါတွေပြီးသွားရင်တောင်တိုင်းပြည်ပြန်လဲထူထောင်ရေးနဲ့နိုင်ငံရေးရလုပ်စရာတွေကိုကြိုးပမ်းလုပ်ကင်ကြရလိမ့်မယ်ဖြစ်တယ်လို့ Alan Lone ဆက်သုံးသပ်ချက်ကိုတင်ပြလိုက်ရပါတယ်ခင်ဗျာ။ကတူကတော့ကတော့ drop ပဲဖြစ်ပါခင်ဗျာနောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကိုကျွန်တော်စောင့်မျှော်လိုက်ကြပါစေအားလုံးကိုကျေးဇူးတင်ပါတယ
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါVOA Telegram တရားဝင်စာမျက်နှာက VOA Bemi ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာကြည့်ပြုစီချင်ပါတယ်ရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာမနက်ခင်းပါရှင်ဖီဝေအမေရိကန်တန်ရဲ့ဒီဇင်ဘာလ2ရက်စနေမနက်ခင်းရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါတယ်မြန်မာစံတော်ချိန်မနက်9နာရီခန့်ဆက်ပြီးတော့ထုတ်လင်းပေးမယ့်အစီအစဉ်လေးကိုတော့လိုင်းကီလိုမီတာ32နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေတင်ပြပေးပါမယ်အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ပြပါမယ်အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့ဇနီးသမ္မတကရောဟောင်းရိုစလင်ကာတာဟာနိုဝင်ဘာလ19ရက်နေ့ကအသက်96နှစ်အရွယ်မှာကွယ်လွန်သွားပါတယ်။ရိုစလင်ကာတာဟာလူမှုအတိုင်းအဝိုင်းအတွင်းစိတ်ကျန်းမာရေးနဲ့တက်ကြီးပြုစုစောင့်ရှောက်မှုလိုအပ်သူတွေအတွက်အကူအညီတွေရရှိအောင်ဒီဇိုင်းမဲ့မဲ့ကြိုးပမ်းအားထုတ်ခဲ့တယ်လို့မြမအရေးအပါဝင်ကမ္ဘာတဝန်းဒီမိုကရေစီလူခွင့်ရေးအမျိုးသမီးခွင့်ရေးနဲ့လူသားအကျိုးပြုလုပ်ငန်းပေါင်းများစွာကိုဆောင်ရွက်ခဲ့တဲ့သူဖြစ်ထင်ရှားပါတယ်။ကွယ်လူသူသမရကရောဟာရိုစလင်ကာတာအကြောင်းတစီတစောင်းကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ပေးထားပါတယ်ရှင
် There's a path we must choose sometime Gotta stand up and fight sometime
အမေရိကန်သမ္မတဟောင်းဂျီမီကာတာလက်ထက်1989ခုနှစ်ကနေ1981ခုနှစ်အထိသမ္မတကရောလည်းဖြစ်သမ္မတကာတာရဲ့အနည်းဆုံးအကြံပေးလည်းဖြစ်တဲ့ရူစလင်ကာတာဟာအသက်အရွယ်ကြီးရင်သူတွေမတန်ဆွမ်းသူတွေအပါအဝင်လူဖွဲ့စည်းတွေအကူအညီလိုအပ်သူအားလုံးအတွက်ကျန်းမာရေးစောင့်ရှောက်မှုတွေရရှိအောင်အထူးသဖြင့်စိတ်ကျန်းမာရေးဆိုင်ရာအကူအညီတွေရအောင်ရှေ့ရန်ကဦးဆောင်ဦးရွက်ကြိုးပမ်းခဲ့တယ်လို့အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်တန်းတူအခွင့်အရေးနဲ့ခွင့်လန်းတွေရရှိအောင်ဦးဆောင်ကြိုးပမ်းခဲ့တဲ့ချန်ပီယံတယောက်ပါလို့သမ္မတကရောဂျေးဘိုင်ဒန်ကပြောပါတယ်။နိုဝင်ဘာလ19ရက်နေ့ကမစ္စစ်ကာတာကွယ်လွန်ပြီးမကြခင်ပါပဲ။သမ္မတဘိုင်ဒန်နဲ့သမ္မတကရောဂျေးဘိုင်ဒန်တို့ကပူးတွဲကြင်ကြားချက်ထုတ်ပြန်လာမှာအခုလိုဖော်ပြပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဂျေးစရော်နီအားလျက်ဆဖို့ရက်ပိုင်းအလိုမှာပဲမစ္စစ်ကာတာကွယ်လွန်သွားတာမို့အားလျက်ကာလဆူတောင်းမှုတွေလုပ်ကြတဲ့အခါကာတာမိသားစုအတွက်ဝိုင်းဝန်းမြစ်တာပို့တာကြဖို့လေသမ္မတကရောဂျေးဘိုင်ဒန်ကဗာဂျီးနီးယားပြည်နယ်နော်ဖော့ခ်မှာအမေရိကန်စစ်မှုရန်အနေနဲ့တွေ့ဆုံတဲ့အချိန်ပြောဆိုသွားခဲ့ပါတယ
် I'm sorry that I have to lead this off with a sad announcement our former first lady Rosalynn Carter has just passed
and ဆရာတရင်နဲ့ဆရာစိတ်တော်မကောင်းပါဘူးသမ္မတကရောဟောင်းရိုစလင်းကတော့ကွယ်လွန်သွားပါပြီသူဟာစိတ်ချမ်းသာရေးနဲ့ကျန်းမာရေးဆောင်ရှားမှုလုပ်ငန်းတွေအပြင်အမျိုးသမီးအခွင့်အရေးကြိုးပမ်းမှုတွေအတွက်ထင်ရှားသူတူဖြစ်ပါတယ်အခုလိုအားလိုက်ရကာလဆူတောင်းပွဲတွေမှာကာတာမီတာစုအတွက်ဝိုင်းဝန်းမြစ်တာပို့သားကြဖို့မျှော်လင့်ပါတယ်
ရိုစလင်ကာတာဟာတိုင်းပြည်အတွက်လင်းစားဂုဏ်ယူစရာရှေ့ဆောင်လမ်းပြချန်ပီယံအမျိုးသမီးတူဖြစ်ပါတယ်လို့သမ္မတကရောဟောင်းမီရှဲအိုဘားမားကလည်း X လူမှုကွန်ရက်မှာဖော်ပြခဲ့တယ်လို့သမ္မတကရောဟောင်းလော်ရာဘုရှ်ကလည်းမစ္စစ်ကာတာဟာဂုဏ်သိက္ခာပြေဝါတဲ့စိတ်ထက်ကြန့်ခိုင်သူလင်းစားအတူတူစရာအမျိုးသမီးတူပါလို့ချီးကျူးပြောဆိုပါတယ်မစ္စစ်ကာတာဟာလူမှုတိုင်းဝိုင်းအတွင်းအလေးပေးမခံရတဲ့စိတ်ကျန်းမာရေးဝေဒနာခံစားနေရသူတွေနဲ့အသက်အရွယ်ကြီးရင်သူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုအကူအညီတွေရအောင်နဲ့သူတို့အတွက်ကာကွယ်မှုတွေပေးနိုင်အောင်လူအပ်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်တဲ့အထိဆယ်စုနှစ်နဲ့ချီဒီဇိုင်းမမတ်ဦးဆောင်လှုပ်ဆောင်ခဲ့သူဖြစ်ပါတယ်သူရဲ့မဆုံမနစ်အားထုတ်ကြိုးပမ်းမှုတွေကြောင့်ပဲအမေရိကန်လူမှုအတိုင်းအဝိုင်းထဲမှာဒီလူတွေနဲ့ပတ်သက်တဲ့ကျင်းပြောင်းတဲ့အမြင်ယူဆတွေပြစ်ပယ်မှုတွေအဆုံးသတ်ခဲ့ပါတယ်ဒါအတိုင်းမြေအတွက်မစ္စစ်ကာတာခြံရစ်တဲ့အမွေကောင်းတစ်ခုပါပဲလို့သမရဟောင်းဘုရှ်ကလည်းထုတ်ပြန်ပြောဆိုခဲ့ပါတယ်။ကာတာစင်တာအကြီးအကဲဟောင်းတာဝန်ယူခဲ့ဘူးတဲ့ဂျွန်ဟတ်မန်ကလည်းမစ္စစ်ကာတာဟာအားလုံးအတွက်လေးစားအတူတူစရာကောင်းသူလို့ခုလိုပြောပါတယ်
။ Mrs. Carter led by example. She rarely asked anyone to do
Mrs. Carter ဟာဥပမာကောင်းတွေနဲ့ရှေ့ဆောင်လမ်းပြခဲ့သူပါ။သူကိုယ်တိုင်မလုပ်တဲ့အရာဆိုရင်တခြားလူတွေကိုလည်းလှောက်ခိုင်းခဲ့ပါတယ်။လူတိုင်းကိုဂုံတိတ်ခါရှိရှိလီလီဆာဆာဆက်ဆန်တက်ပြီးတော့ဟိတ်ဟန်မထားတဲ့သူပါလူတွေအတိမတ်ပြုတ်ခောင်းကိုကိုကိုအမွှန်းတင်တာမျိုးဘတော်မှမလုပ်ပါဘူးသူဟာကျွန်တော်တို့အားလုံးအတွက်လေးစားအားကျစရာပုဂ္ဂိုလ်တစ်ယောက်ဖြစ်ဆက်ရှိနေမှာပ
ါမစ္စစ်ကာတာဟာသူ့မတိုင်ခင်တခြားသောသမ္မတဂရော်ရီနဲ့မတူအစိုးရဝန်ကြီးအဖွဲ့အစည်းအဝေးတွေမှာသမ္မတနဲ့အတူပါဝင်တက်ရောက်ခဲ့ပြီးသမ္မတကာတာရဲ့အနီးကပ်အကြံပေးလုပ်ခဲ့တာပါသမ္မတကိုယ်စားနိုင်ငံခြားခီးစဉ်တွေတွားရောက်ခဲ့တယ်လို့သမ္မတကာတာလက်ထက်နိုင်ငံခြားရေးမူဝါဒလူခွင့်ရေးဆိုင်ရာမူဝါဒတွေချမှတ်တဲ့နေရာမှာအရေးပါတဲ့ကဏ္ဍကနေပါဝင်ခဲ့ပါတယ်။သမ္မတကာတာကလည်းရူစလင်းဟာကျွန်တော်ရဲ့အကောင်းဆုံးတငယ်ချင်းပါ။ကျွန်တော်ရဲ့အပြည့်ပြည့်စုံစုံကိုဝါလည်းဖြစ်ပါတယ်။ကျွန်တော်ဘဝမှာဩဇာအညောင်းဆုံးပုဂ္ဂိုလ်လည်းဖြစ်လိမ့်မယ်လို့ထင်ပါတယ်လို့ပြောဆိုခဲ့ပါတယ်။ မစ္စကာတာကိုတချို့ကပူရဲသမရလို့တော့အချင်းချင်းကြမှာပြောဆိုခဲ့ကြတာရှိတယ်လို့သူဟာသမရကာတာချက်နိုင်ငံရေးအယူအဆအတွေးခေါ်ပိုင်းမှာအားကောင်းသူအဖြစ်သမရအကြံပေးအများပြားကလည်းအတိမတ်ပြုပြောဆိုခဲ့ကြဘူးပါတယ်။သမရကာတာနဲ့ပတ်သက်လို့ဝေဖန်တာတွေရှိရင်တော့မစ္စကာတာကိုတော့ဝေဖန်မှုသိမ့်မရှိတဲ့အထိလေးစားအတိမတ်ပြုခံခဲ့ရတာဖြစ်ပါတယ်။သမရကာတာဆူရလက်ထက်ကလက်တင်အမေရိကနိုင်ငံတွေမှာအာဏာရှင်တွေကြီးစိုးပြီးလူခွင့်ရချိုးဖောက်မှုပြဿနာတွေအများပြားကြုံနေရချိန်မှာမစ္စကာတာဟာခင်မွန်းဖြစ်သူသမရကာတာကိုစားအဲ့ဒီနိုင်ငံတွေကအာဏာရှင်ခေါင်းဆောင်တွေနဲ့တွားရောက်တွေ့ဆုံခဲ့ပြီးလူခွင့်ရပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့ဖိအားပေးပြောဆိုခဲ့တဲ့သူဖြစ်ပါတယ်။လူခွင့်ရချိုးဖောက်တဲ့သူတွေအာဏာရှင်အစိုးရတွေကိုအမေရိကန်ပြည်ထောင်စုကလက်မခံဘူးဆိုရာပြောဆိုခဲ့တယ်လို့အပြောင်းလဲတွေမလုပ်ရင်စစ်ရေးနဲ့တခြားအကူအညီတွေပေးမှာမဟုတ်ဘူးဆိုရာကိုပြက်ပြက်သားသားပြောဆိုခဲ့တဲ့သူဖြစ်ပါတယ်။ကာတာဆူရတတန်အတွင်းလူခွင့်ရင်းနဲ့တရားမျှတရေးအတွက်ဆွန်းဆွန်းတမန်ဆောင်ရွက်ခဲ့တယ်လို့ပဲအင်မီရော်ကထွက်ခွာပြီးတဲ့နောက်ပိုင်းမှာလဲကာတာစနီးမောင်နဲ့ဟာကမ္ဘာတဝန်းလူခွင့်ရင်းနဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးအတွက်ရှေ့တန်းကနေဆက်လက်ပါဝင်လှုပ်ရှားခဲ့ကြပါတယ်1982ခုနှစ်မှာကာတာစင်တာကိုတည်ထောင်ခဲ့တယ်လို့မြန်မာအပါဝင်ကမ္ဘာတဝန်းနိုင်ငံပေါင်း80ကျော်မှာလူခွေချူးဖောက်ခံရသူတွေဘက်ကရက်တည်ပြီးအာဏာရှင်အစိုးရတွေကိုဖိအားပေးတာလူလက်မြတာတဲ့ရွေးကောက်ပွဲတွေဖြစ်ဖို့လေလာစောင့်ကြည့်ထောက်ပြတာအပါဝင်ဒီမိုကရေစီစနစ်ခိုင်မာအားကောင်းလာစေဖို့နဲ့ငြင်းငြိမ်းတည်ဆောက်မှုတွေမှာအားပေးကူညီလာခဲ့တာဖြစ်ပါတယ်ယူကဘွေဆောင်ကြီးလေးလာမှုတွေမှာမစ္စစ်ကာတာနဲ့အတူအနည်းငယ်အလုပ်လုပ်ခဲ့ပူတဲ့ကာတာစင်တာရဲ့လူခွင့်ရေးဆိုင်ရာအကြီးတန်းအကြံပေးကရင်ရိုင်ယန်ကမစ္စစ်ကာတာနဲ့ပတ်သက်လို့အခုလိုပြောပြပါရယ
် President Carter often would speak about Mrs. Carter as the inspiration for his human rights policy. She
သမရကာတာကသူစနီမစ္စစ်ကာတာကိုလူခွင့်ရေးဆိုင်ရာမူဝါဒချမှတ်မှုတွေမှာလေးစားဂုဏ်ယူရသူအဖြစ်မကြာခဏပြောလို့ရှိပါတယ်မစ္စစ်ကာတာဟာအင်မတန်မြတ်မြတ်တတ်တာတွေးခေါ်စင်ကျင်တတ်သူပါဖြစ်ပြနေတာကိုသေးချာလေးလာစူးစမ်းပြီးမြတ်မြတ်တတ်တာကြည့်ပါတယ်ကျမသူနဲ့အတူရွေးကောက်ပွဲစောင့်ကြည့်မှုတွေမှာရှိခဲ့ပါတယ်တခုခုကိုသူသတိပြုမိပြီဆိုရင်ဒီနေရာမှာဘာကြောင့်ဒီလိုဖြစ်တာလဲဒါကတော့သိအဆင်မပြေဘူးစသဖြင့်ထောက်ပြပြောလို့ရှိပါတယ်သမရအနေနဲ့ငင်းချမ်းရေးဖန်တီးသူတယောက်ဖြစ်ခြင်းပေမဲ့သူကိုယ်တိုင်မလုံဆောင်နိုင်တဲ့အခါမျိုးမှာမစ္စစ်ကာတာကခက်ခဲတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ပြီးကူညီဖြည့်ရှင်ပေးတတ်ပါတယ
်မစ္စစ်ကာတာရဲ့ဇနီးမောင်နဲ့ဦးဆောင်တဲ့ကာတာစင်တာဟာမြန်မာနိုင်ငံမှာနောက်ဆုံးကျင်းပခဲ့တဲ့2020ရွေးကောက်ပွဲမှာရောအဲ့ဒီမတိုင်ခင်2015ရွေးကောက်ပွဲမှာပါနိုင်ငံတကာကလိလာစောင့်ကြည့်တဲ့အဖွဲ့အစည်းတစ်ခုအဖြစ်ပါဝင်ခဲ့ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာတစ်ဖက်တစ်လမ်းကအကူအညီပေးနေတာဟာအခုချိန်ထိလည်းဖြစ်ပါတယ်သမရဂျီမီကာတာကိုတိုင်2013ခုနှစ်ကမြန်မာနိုင်ငံကိုလာရောက်ခဲ့တာရှိတယ်လို့အဲ့ဒီအချိန်ကအာဏာပိုင်တွေနဲ့ရောဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်အပါအဝင်ဒီမိုကရေစီတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ကာတာစတီးမောင်နဲ့ဟာမြန်မာအပါအဝင်ကမ္ဘာတဝန်းငြိမ်းချမ်းရေးစီးရဲမွေးတည်မှုပပျောက်ရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်ဆွန်းဆွန်းတမန်ဆောင်ရွက်ခဲ့တာကြောင့်လူသိများပါတယ်။ဒါကြောင့်လဲမစ္စစ်ကာတာကွဲလွန်ချိန်မှာသူရဲ့လူသားကောင်းချိုးပြုလုပ်ငန်းတွေကိုသတိတရဖော်ပြကြသလိုသူရဲ့စာပနာကိုလာရောက်ကာရဝပြုသူတွေလည်းအများပြားရှိခဲ့ပါတယ်။ဒီထဲမှာ Michael Abramson လည်းပါပါတယ
်။ I just wanted to pay my respects to Mrs. Carter. She did a lot of great things both as First Lady and with the Carter.
Miss Carter ကိုကာရဝပြုခြင်းလို့လာခဲ့တာပါ။သူဟာကောင်းချိုးများစွာပြုခဲ့သူပါ။သမရကတော်တယောက်အနေနဲ့ရော Carter Center အနေနဲ့ရောအများကြီးကောင်းချိုးပြုခဲ့ပါတယ်။ဒါကြောင့်ခုလိုလာပြီးကာရဝပြုတဲ့လို့ထင်ပါတယ
်အသက်83နှစ်အရွယ်စင်ဒီယာစမစ်ကတော့မစ္စစ်ကာတာဟာသူတသက်တာမှာအထူးခြားဆုံးလေးစားအတူယူစရာအမျိုးသမီးတွေကတယောက်ဖြစ်ပါတယ်လို့ပြောပါတယ
် She was a trailblazer But the thing I value about her the most
သူဟာရှင်းဆောင်လမ်းပြသူတူပါသူနဲ့ပတ်သက်ပြီးတော့ကျမတမိုးထားဆုံးကတော့လူတွေပေါ်မှာထားတဲ့သူရဲ့ကောင်းမွန်တဲ့အစီအနာနဲ့မြစ်တာတရားကိုပါမြစ်တာတရားနဲ့ဥဆောင်ပြခဲ့တယ်မကောင်းမှုတွေနဲ့လမ်းမပြခဲ့ပါဘူးချစ်ချင်းမြစ်တာနဲ့တနာကျင်နာတဲ့သူတယောက်ဖြစ်တယ်လို့ဘလို့အခက်အခဲအကျိုးဆက်တွေကြုံရပါစေသူယုံကြည်ရာအတိုင်းလှုပ်ဆောင်သူလည်းဖြစ်ပါတယ်ဒါကြောင့်မလို့ကျမသူ့ကိုအမတန်လေးစားပါတယ်ရှင်သူကအမျိုးသမီးအားလုံးအတွက်ဆန္ဒနမူနာကောင်းဖြစ်ပါတယ်
Mrs. Carter ရဲ့မွေးရမြေဂျော်ဂျီယာပြည်နယ်အတလန်တာမြို့မှာအင်္ဂါနေ့ကကျင်းပတဲ့စာပနာအခမ်းအနားကိုတော့လက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော့ဂျေးဘိုင်ဒန်သမ္မတဟောင်းဘီကလင်တန်တို့စနီးမောင်နဲ့
အရင်သမ္မတရဲ့ကတော်ရီဖြစ်ကြတဲ့ Laura Bush, Michelle Obama နဲ့ Melania Trump အပြင်ဒုသမ္မတ Kamala Harris နဲ့ခင်မွန်းတယ်လို့လည်းတက်ရောက်ခဲ့ကြပါရယ်။ Mrs. Carter ဟာကွယ်လွန်ချိန်မှာအသက်96နှစ်ရှိပါပြီ။အသက်98နှစ်အထိနေသွားခဲ့တဲ့ Bess Truman ပြည်ရင်ဒုတိယအသက်ရှည်ဆုံးအမေရိကန်သမ္မတကတော်ဖြစ်ပါရယ်။သမ္မတ Carter နဲ့အိမ်နောက်သက်89နှစ်တန်ခဲ့ပြီးသား၃ယောက်သမီး၁ယောက်နဲ့မိမိတွေကြံခဲ့ပါတယ်။လူကြီးယောဂါနဲ့အေးအေးချမ်းချမ်းကွယ်လွန်သွားခဲ့တဲ့ Mrs. Carter ရဲ့အလောင်းကိုတော့သူ့မွေးရဲ့ဂျော်ဂျီယာပြည်နယ် Plains မြို့မှာနိုဝင်ဘာလ29ရက်နေ့ကမြေချခဲ့ပါတယ်။သူကွယ်လွန်သွားပြီပဲလို့လူသားအကျိုးပြုသူ့လုပ်ရက်တွေကနောက်လာနောက်သားတွေအတွက်ဗီဇာအတူယူစီရအဖြစ်ပျော်စမတ်ပြုကြံရစ်ခဲ့မှာဖြစ်တဲ့ဆိုရာတင်ပြရေးဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာပါရစေရှင်။နောက်တစ်ပတ်မှာပြန်ဆုံကြပါဦးမယ်။ကျွန်မခင်ဗျူထွေးပါရှင
်။လူမှုအတိုင်းဝိုင်းအတွက်နောက်ကဘာကြီးအတွက်အပြောင်းအလဲတွေဖြစ်အောင်ချိုးပန်းပေးကြတဲ့လေးစားအတူယူစရာအမျိုးသမီးတွေအမျိုးသမီးလှုပ်ရှားမှုတွေနဲ့လူမှုအလွာပေါင်းစုံကလှုပ်ရှားရုန်းကန်နေကြတဲ့အမျိုးသမီးတွေရဲ့အတွေ့အကြုံတွေကိုတင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတော့အပတ်စဉ်တောက်ကြနေညနဲ့စနေမနက်ခင်းစီစဉ်တွေမှာစောင့်မျှော်နှားဆင်နေပါတယ်။အခုဆက်ပြီးတုဒ္ဒဆောင်ရဲ့အမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးပါဦးမယ်။အရှိတောင်အာရှဒေသတွေကလူငယ်တွေခေါင်းဆောင်မှုအရေးအသွေးဖွံ့ဖြိုးတိုးတက်စေဖို့နဲ့လူငယ်အချင်းချင်းကြားကွန်ရက်ဖွဲ့ချိတ်ဆက်မိစေဖို့ရည်ရွယ်ပြီးတော့အမေရိကန်အစိုးရက YCD စီစဉ်ကို2013မှာစတင်ခဲ့ပါတယ်။တုဒ္ဒဆောင်ရဲ့အမေရိကန်တခွင်အစီအစဉ်မှာစုဦးတီထွင်သူတို့ဖြစ်တဲ့မအေးမြမြဘူးကိုကိုအောင်က VOA Studio မှာတွေ့ဆုံမေးမြန်းထားတာရှိပါတယ်။ YCD အစီအစဉ်အကြောင်းမအေးမြမြဘူးရှင်းပြပေးထားတာကိုဒုတိယပိုင်းအနေနဲ့တင်ဆက်ပေးထားပါတယ်ရှင်။
YCLE program နဲ့ပတ်သက်ပြီးတော့ဘလို့ကိုစပြီးတော့ပြေးရအောင်
အော်ဟုတ်ကဲ့ YCLE ညီမကဒီ YCLE program ကိုဒုတိယအကြိမ်လျှောက်တာပေါ့နော်ပထမအကြိမ်တော့ညီမလျှောက်တယ်လျှောက်တာကကြောင့်ညီမ2020ဝင်းကျင်တော့ဖြစ်မယ်ပေါ့နော်အဲ့တော့ကျတော့ညီမဒီအတိတ်တယောက်ကနေပြီးတော့ပြောပြရဲဒီ YCLE ရှိရဲပြီးတော့ညီမကလည်းဒီအဲ့လို program တွေကိုလိုက်ပြီးတော့လေ့လာရဲအဲဘယ်လိုပေါ့နော်ဘာဆိုညီမကလည်းဒီအလောကကျတော့ social entrepreneur လောက်ရဲအတွက်ကြောင့်မို့ကိုယ့်ရဲ့လုပ်ငန်းအတွက်ကိုဒီ grants program တွေကဘာရှိရလဲဘာ opportunity ရှိလဲအမြဲလိုက်ရှာနေရဲဆိုတော့တွေ့ရောကျတော့alumni တွေကိုပြီးတော့ညီမအတိတ်တငယ်ချင်းတော်တော်များများ YCLE နဲ့သွားကြရဲပေါ့နော်သွားကြရဲတွေ့ရောကျတော့အဲ့ဒါနေပဲဟိုမိကြီးရဲ့မိကြီးပြီးတော့လေ့လာပြီးတော့ရှောက်ကြည့်ရဲပေါ့နော်ဆိုတော့ရှောက်ကြည့်ရဲ့အချိန်မှာပထမတစ်ချိန်တုန်းကတော့ညီမကမပါပါဘူးပေါ့နော်ဒါဒုတိယအချိန်ရှောက်တဲ့အခါမှာဒီနှစ်မှာညီမပါသွားတာပါရှင်ဟုတ်
ဆိုတော့အသက်18ကနေ25အထိဒါလူငယ်တွေလျှောက်လို့ရတယ်ဆိုတော့ဟိုပညာရေးချင်းဘွဲ့တို့ဝါတို့တခြားဘလူး qualification မျိုးတွေလို့
ဟုတ်ဆိုတော့သူတို့ကလျှောက်တဲ့ခါကြလို့ရှင်တနိုင်ငံနဲ့တနိုင်ငံတော့မတူဘူးပေါ့နော်တစ်နှစ်နဲ့တစ်နှစ်ကလည်းလျှောက်ရရဲ့ application process ကမတူဘူးညီမပထမတစ်ခေါက်လျှောက်တော့ဆိုရှင်သူကဘာကြီးတောင်းလဲဆိုရှင်ဒီ university transcript တွေတောင်းတယ်ဒီပြီးတော့နောက်ကဟိုအမှတ်ကဘာကြီးလဲဆိုရဟာမျိုးတောင်းတယ်ပေါ့နော်ဆိုတော့ဒါပေမဲ့ဒီနှစ်မှာတော့မရှိတော့ဘူးမရှိတော့ဘဲနဲ့ဘာပဲရှိလဲဆိုရှင် personal statement ဘာကြောင့်ရှောက်ချင်တာလဲပေါ့နော်အဲ့ဒါမျိုးပါတယ်အဲပြီးတော့ကျတော့ဟိုအဓိကရောက်သွားပြီးပြီဆိုလို့ရှိရင်ပြန်လာရင်ရောဘယ်လိုမျိုးကြီးကိုကကိုယ့်ရဲ့ community ကိုဟိုအကျိုးပြုမှာလဲပေါ့နော်ဒါမျိုးကြီးကိုကိုကရေးရတယ်အဲ့ဒါမျိုးရှိတယ်ဒါပေမဲ့ကျွန်တော်တို့ဒါကမြန်မာပြည် process ပေါ့နော် time ကလူတွေရှောက်ရတယ်ဆိုရှင်သူတို့ဆို video ပေါ့နော်ကိုကကို video ရိုက်ပြီးတော့ self introduction လုပ်ရတယ်ကိုယ့်ရဲ့ bio ကိုပြောပြရတယ်ဟာမျိုးရှိတယ်ပေါ့နော်တစ်နှစ်နဲ့တစ်နှစ်ကတော့မတူဘူးရှင်
ဆိုတော့ကိုအောင်ဘာကြောင့်ဒီ Wesley program ကိုရှောက်ဖြစ်တာလဲ
အော်ဟုတ်ဆိုတော့အဓိကကကျတော့ညီမအနေနဲ့ကဆိုဆိုပြောသလိုပဲညီမဒီလက်မှုနယ်ပယ်မှာဒီလက်မှုပညာရှင်တွေကိုကူညီခြင်းနဲ့ဆိုပြီးညီမကဟိုဘာမှမသိပဲနေညီမဝင်ခဲ့ရပေါ့နော်ညီမ18လောက်ခဲ့ရဒီနယ်ပယ်ကိုညီမ social entrepreneur အနေနဲ့ဝင်နေပြီးတော့လုပ်တယ်တန်းတန်းတွေဖွင့်နေဒါပေမဲ့ဟိုတိတိယောက်ယောက်နဲ့ကိုရဲ့ဒီနယ်ပယ်မှာရှိရလက်မှုပညာရှင်တွေကိုမကူညီနိုင်ဘူးပေါ့နော်အဓိကဟိုဘာမှကိုကမရင်းနှီးဘူးတော့မရင်းနေတဲ့အခါကျတော့လုံးဝဟိုဟိုဘာမှမသိပဲဝင်ခဲ့တဲ့အတွက်ကြောင့်မလို့ဟိုဟိုဘယ်လိုမျိုးကောင်းကောင်းမွန်မွန်ဆက်ပြီးတော့အကျိုးပြုရမလဲဆိုတဲ့ဟာမျိုးကြီးသိချင်တယ်အဲ့ဒီအတွက်ကြောင့်မလို့ဒီ program ကိုရှောက်လို့ဆိုရှင်သူကလည်း academic နဲ့ပတ်သက်ပြီးသင်ပေးတဲ့အတွက်ကြောင့်မလို့ဒီ program ကို join ရင်တော့တခုခုရနိုင်မယ်ဆိုတဲ့ expectation ပေါ့နော်အဓိကသူညီမတို့ဒီ application process မှာလည်းရေးရတယ်ပေါ့နော်ပါကြောင့်လေဟိုဘယ်လိုမျိုး expectation ရှိတယ်ဒီ program ကနေပါ learning လုပ်ချင်တာလေဆိုတော့အဓိကညီမတင်ယူချင်တာကတော့ဒီအဓိကကို community မှာဒီ impact ကောင်းကောင်းဘယ်လိုလုပ်ရမလဲနောက်ကဟိုဒီလုပ်ငန်းတစ်ခုစ
လုပ်မှုတိုင်းဝိုင်းဘယ်လိုအကျိုးပြုနိုင်မလဲ
ပေါ့နော်အကျိုးပြုနိုင်မလဲနောက်ကလည်းအကျိုးပြုမဲ့အချိန်မှာကကိုကလည်းဟိုစက်စိမ့်လေးပေါ်ဖြစ်နေရမှာပေါ့နော်ကိုကလည်းလုံလုံလောက်လောက်နဲ့ကိုလုပ်ငန်းကလည်းခိုင်ခိုင်မာမာဟိုပတ်စံရှိရှိနဲ့မှဒီကိုရဲ့လူမှုအတိုင်းဝိုင်းကိုလည်းအကျိုးပြုနိုင်ပါတယ်ဆိုတော့ညီမလုပ်ခဲ့တဲ့တော့ဟာဆိုရှင်လူမှုအတိုင်းဝိုင်းကိုအကျိုးတော့ပြုရဲဒါပေမဲ့ကိုရိုင်းကအဲ့လိုမျိုးအရန်ဟိုတောင်းတင်းတဲ့အချိန်မဟုတ်သေးဘူးဆိုရဲခါကျတော့အဲ့ဒါမျိုးလေးလာဖို့အတွက်ကိုညီမโอเคဒီ program ကတော့ညီမတို့အတွက်ကိုတော်တော်အထောက်အကူပြုနိုင်မယ်ပြီးတော့လေဒီ US မှာဆိုလို့ရှင်ရောဘယ်လိုမျိုးရင်တို့ကလုပ်နေချတာလဲဒါမျိုးရင်လေးလာခြင်းလို့ဆိုပြီးတော့အားရှာလိုက်တာပါ
ဒီ program ရှောက်မှာဆိုလို့ရှိရင်ပညာရေးချင်းပါညာကြတော့
ပညာရေးချင်းကတော့မလို့ပေါ့နော်အဓိကကကိုဘာလုံးနေရလဲအဓိကပညာရေးချင်းမလို့ပါဆိုတာအထက်ကိုအဓိကတော့ကို high school လောက်တော့ပြီးသားပြီးတော့အဓိကသူက qualification ရှိရပေါ့ criteria အနေနဲ့ English လိုမျိုး communication ကောင်းကောင်းလုပ်နိုင်ရမယ်နောက်ပြီးသွားပြီဆိုရှင်ကိုကဟိုကိုနဲ့ related ဖြစ်တဲ့ဟာမျိုးပေါ့ဒါပါတော့ the social entrepreneur ဆိုကိုမှာ by project ရှိရလေပေါ့နော်ဒါပေမဲ့မြန်မာတို့နဲ့ဒီတူတူပါလာရဲ့တချို့ရေဆိုလို့ရှိရှင်လည်းဒီသူတို့ engineering sector မှာလုပ်တယ်ဒါပေမဲ့သူကဘာကြောင့်ဒီမှာလေးလာခြင်းနဲ့ဆိုရဲဟာမျိုးဟိုတိတိချာချာလေးပြနိုင်တယ်ဆိုလို့ရှိရှင်ရတော့ဟိုရတယ်ပေါ့
ဆိုတော့ဒီ YCL program ကိုကိုကဝင်ပြီးတော့ရှောက်မယ်ဆိုလို့ရှိရင်ဟိုဘယ်လိုအချိန်မီမှာရှောက်ရရလဲ
ဟုတ်သူကဒီ YCL ကသူကဟို cohort နော်ဒီနှစ်ခုရှိရပေါ့နော်သူက spring နဲ့ fall နဲ့ရှိရပေါ့နော် spring ကဆိုလို့ရှိရှင်
နွေဦးရာသီ
ဟုတ်နွေဦးရာသီနဲ့ fall ဆိုလို့ရှိရှင်
ဆိုတော့နွေဦးရာသီဆိုတော့ May June လောက်ဖြစ်တ
ာဟုတ်ဟုတ် May April May June ပေါ့နော်တော်တော်များများသွားရက April
ဆောင်းဦးဆိုတော့ August September
August မဟုတ်ဘူးနော်ညီမတို့ဆိုရှင်ညီမတို့ဆိုဒီတစ်ခါက October November ပေါ့နော် October November ဘာမှမစားဒါပေမဲ့ရှောက်မယ်ဆိုရှင်အားတို့ကအခု spring ရှောက်မယ်ဆိုရှင်အခုဆိုရှင်ဒီဒီ October November ကြေးကတို့က application process ဖွင့်နေဖွင့်ပြီးတော့ရှောက်ရရပေါ့နော်ရှောက်ပြီးတော့မှတို့ကအဲ့မှာ application process season မှာတော့မှလုပ်ပြီးပါပြီဆိုရှင် interview section ဝင်ရရဝင်ပြီးတော့မှအဲ့ interview section ဝင်ပြီးရအောင်မှမပြီးသေးဘူးပေါ့နော်တို့ကဘာလုပ်ရလဲဆိုဒီ US Department ဘက်ကနေပြီးတော့ဟိုပြန်ပြီးတော့ဟိုခွင့်ပြုဒီပြန်ပြီးတော့ selection ပြန်လုပ်ပြီးတော့မှနောက်ဆုံးသွားရတာမျိုးပေါ့နော်ပြီးရင် visa process တွေလုပ်တာမျိုးကြီးအဲ့လိုပုံစံမျိုးကြီးနဲ့သွားရတယ်ပေါ့ဆိုတော့အဓိကကတော့ fall ရှောက်မယ်ဆိုလို့ရှိရှင်အကြောင်းညီမတို့ကဒီနှစ်စတော့ခရီးရရှောက်အဲပြောရပြီဆိုရှင်ဒီ August မှာဒီဟိုဟာ spring ကိုသွားခြင်းနဲ့လို့ဆိုရှင်ဒီ October November လောက်ခရီးရအဲ့လိုမျိုးရှောက်ပေါ့နော်အဲ့လိုပုံစံမျိုးကြီ
းဒီမှာ exchange program က၅ဘက်မလေးလာခြင်းအချိန်ရတဲ့ဟိုလေးလာပြီးတဲ့အချိန်မှာကိုပါရီကိုတည်လာလဲ
ဟုတ်အော်လေးလာပြီးတဲ့အချိန်မှာကပို့ပြီးတော့ဟိုအထောက်အကူပြုရယ်ပေါ့နော်။ဒါဆိုတော့ညီမမလာခင်တော့ဆိုလို့ရှိရင်ညီမကဒီ Art and Craft နဲ့ပဲမာရောဒီစုံဦးတီထွင်းနဲ့ပဲမာရောညီမလှုပ်လာ၃နှစ်လောက်ရှိပြီပေါ့နော်။ဒါပေမဲ့ဟိုကိုဟိုအဖြေရှာမရတဲ့ဟာတွေလည်းရှိရယ်။ဆိုတော့ဒီ Academic Program ကို Join ပြီးရတဲ့အချိန်မှာအခွင့်လမ်းတွေလည်းရလာရယ်။ပြီးတော့အဓိကကသူတို့အနေနဲ့ရောဘယ်လိုမျိုးကြီးလုပ်နေရလဲ။ကိုကရောဘယ်လိုလမ်းကြောင်းလုပ်နေရလဲ။အဲ့အမျိုးကြီးမြင်လာပြီးတော့တော်တော်လေးဟိုအထောက်အကူပြုရယ်ပေါ့နော်အဲ့လိုမျိုးရှိပါရဲ့ကို
ဟို Texas အပြင်တခြား베리နယ်တွေရောက်သေးလဲ
ဟုတ်ဆိုတော့အဲ့မပြင်ပါဘူးညီမ New York Philadelphia နဲ့ Washington DC တာနောက်ဆုံးပေါ့နော
်ဆိုတော့ New York ပေါ့နော်ဆိုတော
့ညောင်မာဂျာညီမတို့ကဘာလေးလာရလဲဆိုတော့အဓိကညီမတို့ဒီ UN ကိုသွားတာမျိုးကြီးရှိရယ် UN မှာသွားပြီးတော့အဓိကကဟိုလေးလာရတဲ့ဟာမျိုးကြီးတောက်က museum တွေသွားပြီးတော့လေးလာရတယ် Now Philadelphia ကြောက်လဲညီမတို့ဒီတို့ရဲ့ဒီtreatment တွေကိုညီမတို့လိုက်ပြီးတော့လေ့လာရပေါ့အဓိကကတော့ညီမတို့ဒီ study tour ပေါ့နော်ဒီ US culture နဲ့ပတ်သက်ပြီးတော့ study tour ဖြစ်တဲ့ခါကျတော့အဲ့ဒီတပတ်လုံးအောင်လုံးဝဟိုအဲ့လိုစာရေးထိုင်ရေးနေရာတော့မဟုတ်ဘူးအဲ့လိုမျိုးဒီ museum တွေသွားလေ့လာရတယ်အဲ့လို UN သွားလေ့လာရတယ်အဲ့လိုပုံစံမျိုးကြီးရှိရပေါ့နော် Washington DC ရောက်လာတဲ့ခါကျတော့ညီမတို့ White House ကိုညီမတို့သွားလေ့လာရတယ်ပေါ့နော်ဆိုတော့ညီမတို့ဒီ fall 2023ကအရန်ကန်ကောင်းတဲ့ cohort ပေါ့နော်ဘာဆိုရှေ့ရဒီအဲ့ cohort တွေမှာဆိုရှင်ဒီ white house ကိုဝင်ခွင့်မရအောင်ဒါပေမဲ့ညီမတို့ဒီ cohort မှာဆိုညီမတို့ white house ကိုဝင်ခွင့်ရရယ်ဝင်ခွင့်ရပြီးတော့ဒီဒီမှာဆိုရှင်ဘယ်လိုမျိုးဟိအဲ activities တွေလုပ်ခဲ့လေဒါမျိုးတွေကိုညီမတို့လေ့လာရရယ်ပြီးတော့နောက်ဆုံးညီမတို့ DC မှာကကြတော့ဒီအဲ embassy ကနေပြီးတော့ certificate ပေးရပေါ့နော်ဒီအဲ့ရခန်းသားတွေကိုညီမတို့အဲ့လိုမျိုးလုပ်တာမျိုးရှိပါတ
ယ်။ Okay ပါအမြင်များအခုလို view တွေကိုလာပြီးတော့တိစုံမင်းမြန်ခွင့်အချိန်ပေးတဲ့အတွက်သူပဲကျေးဇူးတင်ပါတယ
်။ Okay ညီမကလည်းကျေးဇူးတင်ပါတယ်
အမေရိကန်ဆိုရရဲ့ YCL အစီအစဉ်အကြောင်းကိုအောင်ကတွေ့ဆုံမေးမြန်းတင်ဆက်ခဲ့တာပါ။အခုဆက်ပြီးသိပ္ပံနဲ့နှိပညာအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်။
ဒုတိယကမ္ဘာစစ်မတိုင်ခင်ကကမ္ဘာမှာခဲနဲ့ငွေတက်ထူအများဆုံးထုတ်လုပ်တဲ့နံပါတ်2ကဘော်ရင်မိုင်းမုံရွာကဂျင်းဒီမော်ချီနဲ့ဟိန်းနားကတန်ဖြူအဖြိုက်နဲ့မိုင်းတွေလိုကမ္ဘာအဆင့်မီတက်ထူတွင်းတွေနဲ့ထင်ရှားတယ်မြန်မာနိုင်ငံမှာတွေးရှိထားပြီးသားတက်ထူတိုက်ပေါင်း2000ကျော်တဲက340လောက်ကသာစီးပွားဖြစ်ထုတ်လုပ်နိုင်သေးပြီးနောက်ထပ်အများပြားပေါ်လာနိုင်သေးတယ်လို့ဩစတြေးလျနိုင်ငံကဘူမိဗေဒနဲ့တက်တက်ထူရှာဖွေတူးဖော်ရေးအကြံပေးဒေါက်တာဦးအောင်ဘွားကပြောပါတယ်ဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဒီမြန်မာနိုင်ငံမှာဒီအရန်စားတာတွေပြောရတယ်ဆိုတော့အခုမှမဟုတ်အရင်တည်းကသိခဲ့တယ်။အဲ့တော့ဒီမြန်မာနိုင်ငံမှာပေါ့နော်တကယ်ကမ္ဘာအဆင့်ကြီးပေါ့နော်ထောက်လုံနိုင်မှုအနေထားနဲ့ပတ်သက်ပြီးဆက်နွယ်ပြောပြတယ
်။ဘယ်လိုလဲ။တွေးရှိထားတဲ့သတ္ထုတရားစာလိုက်ပေါင်း2000ကျော်မှာဒီနေ့စီးပွားပြည့်လုံနေတဲ့သတ္ထုတိုက်တရားဒီ30ကျော်40ကြားထဲမှာပဲရှိပါတယ်ဒီအဲ့ဒီအထဲမှာကမ္ဘာအဆင့်ကြီး work class တတ်တူတိုက်တွေအရင်ဆုံးကလည်းရှိတယ်ဘူးလည်းထုတ်လုပ်နေတယ်ဥပမာဆိုရှင်ကျွန်တော်တို့ဘောတွင်းခဲငွေတို့တတ်တူတွင်းကြီးတွေနောက်ပြီးကျွန်တော်မုံရွာကကျင်းဒီတတ်တူတွင်းကြီးတွေမော်ချီကတန်ဂျူအဖြိုင်းတဲ့တတ်တူတွင်းကြီးတွေနောက်ပြီးတော့မှကျွန်တော်တို့ဒီဟိန်းနာဟာမင်းကြီးကတန်ဂျူအဖြိုင်းတဲ့ပေါ်လေးတတ်တူတွင်းကြီးတွေဟာဆိုရှင်ကမ္ဘာအဆင့်ကြီးတတ်တူတွင်းကြီးတွေလို့ကျွန်တော်ခေါ်လို့ရပါတယ်ဒီတော့တတ်ထုတိုက်ကြီးတွေတတ်ထုကျွင်းကြီးတွေကိုမသိရသေးတဲ့အသေးချာအသေးစိတ်မတွေ့ရသေးတဲ့မလောက်ရသေးတဲ့2000နီးပါးသောမြန်မာမျိုးတွေ့ရှိကြတဲ့တတ်ထုတိုက်ဒီတွေကနေပြောဒီလိုတတ်ထုတိုက်ကြီးတွေပေါ်မလာဘူးလားဆိုတဲ့မေးခွန်းမေးစရာပါဒါကိုသိဖို့ကကျွန်တော်တို့အသေးစိတ်လေးသာတိုင်တာမှုရှာဖွေမှုတွေပြုလုပ်မှသာလျှင်ဒီလိုတတ်ထုတိုက်ကြီးတွေရှိလာနိုင်တယ်ဆိုတော့ပေါ်ထုတ်လို့ရပါတယ်ကျွန်တော်အနေနဲ့ယုံကြည်တာကတော့ကျွန်တော်နိုင်ငံမှာဒီ work class တတ်ထုတိုက်ကြီးတွေရှိတဲ့အတွက်ကြောင့်ခုနကထပ်မံပြီးတော့လေဒီလိုတတ်ထုတိုက်ကြီးတွေတွေ့လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ဆရာအဲ့လိုမျိုးတတ်ထုတိုက်ပေါ့နော်။ဆရာဘယ်နေရာတွေမှာရှိထိုင်တယ်လို့မှန်းပါလဲဆရာ
။ဒီကျွန်တော်တို့ဒီမြန်မာပြည်မှာတော့ဒီပေါ့လေ Metrogenic Province ဆိုတဲ့တတ်ထုတိုက်ခိုးအောင်နိုင်တဲ့ကြောက်သားတွေရှိတယ်။ဥပမာလိုဟာမျိုးပြောမယ်ဆိုရင်ဥပမာတန်ဖြူအဖြိုက်နဲ့တူဟာမျိုးဆိုရင်တင်းတင်းသားကြီးကမ်းမြောင်ဒေသနံပါတ်ရှမ်းပါမဘောင်ဒီတောက်လျှောက်ပေါ့ဟိုဆိုမော်ချီတောက်လျှောက်မှာကျွန်တော်တို့ရှိနိုင်တာကိုတွေ့ရတယ်နောက်ကအဲ့ဒီသူတို့နဲ့တွဲနေတဲ့ granite နဲ့ပတ်သက်တဲ့ဟာဒီအဲပတ်ဝန်းကျင်တွေမှာရှိနိုင်တယ်နောက်ပြီးတော့မှကျွန်တော်တို့ဒီမုံရွာလိုသတ္တုတိုင်မျိုးတွေအားလည်းပဲဒီမုံရွာရဲ့ဒီ north south extension ဒီဘုံတို့ organic ပဲအဲ့ဒီတခြားတွေအားလည်းရှိလာနိုင်တယ်နောက်တစ်ခါကျွန်တော်တို့ဘော်တွင်းဆိုလည်းပဲအဲ့ဒီဘော်တွင်း volcanic အဲ့ပတ်ဝန်းကျင်နေရာတွေအားကျွန်တော်တို့ထပ်မံပြီးအသေးစိတ်ရှာဖွေလေ့လာမှုတွေရှိမယ်ဆိုရှင်လည်းပဲကျွန်တော်ဒီဘော်တွင်းလိုသတ္တုတိုင်မျိုးကြီးတွေရှိလာနိုင်ပါတယ်နောက်တစ်ခါကျွန်တော်တို့ဒီကိုနပြောခဲ့တဲ့အတိုင်းပဲရှမ်းပြည်ရဲ့အရှိရှမ်းပြည်တပြည်လုံးပေါ့လေအဲ့ဒီညာမျိုးတွေမှာလည်းပဲဒီတင်းတန်စင်အဲ့လိုသတ္တုတိုက်ကြီးတွေပေါ်လာလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်နောက်တစ်ခုကကျွန်တော်တို့ဒီဝါကိုပိုင်ဝါစတိတ်ပေါ့လေဟိုစားပြည်နယ်ကိုပိုင်အုပ်ချုပ်မှုမှာတွေ့တယ်ကျွန်တော်တို့ဒီမြန်မာပြည်ကတော့သိချာတာမသိရဘူးအဲ့မှာတန်ဖြူထုတ်လုပ်မှုကကမ္ဘာပေါ်မှာတတိယအများဆုံးလို့ကျွန်တော်တို့ဒီ record မှာရေးထားပါတယ်ဒီတော့ဒီအချက်ကမြန်မာပြည်ကအစိုးရလည်းမသိဘူးကျွန်တော်တို့ဘူမိပြည်သားပြည်သားရှင်တွေလည်းမသိဘူးဒါမျိုးလို့ဆိုဝါပြည်နယ်ကနေပြီးတော့တပ်စုထုတ်လုပ်မှုကိုအသေးစိတ်လေ့လာမှုတွေနဲ့လုပ်ထားတာရှိပါတယ်ဒီအချက်ကဘာလို့ပြလဲဆိုရှင်ဒီလိုတပ်စုတိုက်တွေကကျွန်တော်တို့အန်နုံဖြစ်ပြီမဲ့လို့သူတို့တကယ်တွေ့ရှိထားတဲ့အတွက်ကြောင့်မြန်မာပြည်ကဒီလိုအင်အာကြီးမားတဲ့တပ်စုတွေကြီးတယ်တန်ပြူတွေကဖြစ်ဖို့အလားအလာဖြစ်လာဖို့အလားအလာရှိတယ်လို့ကျွန်တော်ယုံကြည်ပါတယ
်ဆရာဒီကမ္ဘာအဆင့်မီတပ်စုတိုက်တွေဖြစ်လာဖို့အတွက်ပေါ့နော်အခုကမြန်မာနိုင်ငံဆိုလို့ရှိရင်တကယ်တွန်းထွက်တင်စားတာတွေပေါ်ကြတယ်ဂျင်းနဲ့ဆက်ပြီးတော့ဆိုတော့အခုလောလောဆယ်ပေါ့နော်ဒီတွန်းထွက်တင်စားတာတွေမှာကမ္ဘာအဆင့်မီဖြစ်လာဖို့အတွက်နော်ဘာတွေလုပ်ဖို့လိုပါလဲအ
ဲဒီမှာကျွန်တော်နည်းနည်းပြောချင်တာကကျွန်တော်မြန်မာနိုင်ငံရဲ့ဒီသတ္ထုရှာဖွေထုတ်လုပ်မှုသမိုင်းလေးကိုနည်းနည်းလေးပြောချင်ပါအဲ့ဒါဘာလဲဆိုရင်ကျွန်တော်တို့1962ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းထောင်ကော90ခုနှစ်ကျော်2000အဲ့ပတ်ဝန်းကျင်အထိကျွန်တော်တို့နှစ်ပေါင်းဟုတ်စားပေါ့လေ30ကျော်လောက်မြန်မာနိုင်ငံမှာတကားပိတ်ဝါဒကိုဒီစစ်ဆိုးရနေပြောကျွန်တော်ကျင့်သုံးခဲ့အဲ့လိုကျင့်သုံးခဲ့တဲ့အတွက်ကြောင့်မြန်မာပြည်ကသတ္ထုတရားဇာတ်ကျွဲဝပြီမယ်လို့ရှာဖွေမှုတွေမလုပ်နိုင်ဘူးထုတ်လုပ်မှုတွေမလုပ်နိုင်ကျွန်တော်သိရသလောက်ဒီနှစ်ပေါင်း30ကျော်အချိန်တွင်းမှာသတ္ထုတိုက်အသိရလို့ဟိုပေါ်ထွက်လာတာရန်သာသိကြီးခဲ့တော့တိုက်ပဲတိုက်တစ်ခုပဲ 将来地大都在地啊，因为侬个对比到底有十来秒，突破人家了呗，晓得？要第一切个把握不下来，所以人今朝都人家比嘛，大都这样子的，绝望没得咖啡话的，现在就讲，啊别样子公里的下来，未必要么想那个，别人公里的下来呗，今朝都把么弄呢？要不老几百绝望绝望，今朝都啊，大咖啡他人批罢了，多看他人批罢了，那样子啊？第一切个到底比哪样个？通过个故事，工业叫。 第三那个标准的嘛，我们都是生活，京东个家，哎，路京东个家在看嘛，人家公里的嘞，得了好，文化的，比人公里，啊，都有几里的呗，京东都几件楼盖，要听你，你妈比我几门收入钱，那都在你也安那嘛，土地，水，土龙木，那边嘛，南边土龙木，那头家，京东都江面土龙木。
交深土龙木，哎，看那里有几枚收钱，你妈比你也难。啊，那个样的，几几天，今朝都一月三日么，买呢，那都多少钱的？有漂亮的啊！要把别来收钱，那帮东西叫大家被他那个，大家困难的这边呢，今朝都你妈那个嘛，那都下回土龙木的股，哎，老几几几妈妈，姐姐表面都信的哦，叫对了。对，你妈比妈，脑袋把的留来收了人。
是你的家，村民那边家的那下回，土龙木的这铺楼瓦的，那都古话，地那都下回土龙木啊 ，investment investment那几瓦的，大家我们路，就那奶奶的 mining law， 的 international 的十几倍 mining law， 那批铺楼的，大马大人，那人家工地的，那要比较嘛，就那都地下回土龙木的古，比较难嘛，土都呗 ，environment 的，村里面的。 你阿妈来白姑，姥姥个姐妹做人，你阿妈比对比多，啊，这边属于，土龙木的阿里嘛，做人多多一百五年，别西木的，伢一做咱对家，你晓得都在个下回在干嘛？百五年别西木的伢一些的，阿爸来做人是一生的么西路的，他你阿片 ，environment 的 mining law 的，地老的哦，地地家家么来拿路的，地下的哦，地一家来拿比较土龙木下铺么收入钱 ，environment 的别西木做阿就多阿爸们， 是你的家里头的，单单的，今朝都啊，这个楼里面收钱，密码密码，瓦格拉斯大都在记的，多么economically important，大都在记的，十来秒下回跑出来没？大家首先密码毕业，西瓜也看到，第一个你也得看那边，啊，头版背面路见到拥挤吧。
不米别的别人生，都是乌昂波的表家进来呗，敌人不着，对方的你别人看到过，立马呗，将来来别是。
那这边嘛，边边收了。到去苗栗市县第三届台北的李炳亚市县批发的时，阿古第三届的市县的主题个，除了呢，百姓跟那里，台湾的台上马里古罗 ，VOA website 里是burmese.voanews.com，阿边 VOA 密码网页 ，Facebook 呢 ，YouTube 上面那里嘛嘞，边嘞拿手机收录下来，阿古罗台湾真正古点边边话我们先。 Israel and Hamas appoint a Zah, a big Yesemu, Tatan, Gosone, Tauta, Nimabe, Hamas Tinchote, Gaza, Gamyang, Didago, Israel, Silly Unit, Picatakai Kabari. Trinabetza, a big Yesemu, Tatan, Dubu, Swinwimuri, Maomin, Picabina, Israel, Baga, Gulu, Piele, Takai Jama, Palestine, Dea, Conesse, Ute, Sombi, Naya, Shisako, Utania, Yagelu, Gaza, Tama, Tanaga, Trinchopiamari. ဒီလိုပြန်ဆလာတဲ့တိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေအထူးသဖြင့်ကလင်းငယ်တွေထိခိုက်သေးခြင်းရမယ့်အရေးကိုကုလသမဂအဖွဲ့တွေကသတိပေးနေကြပါတယ်ရှင်မြန်မာနိုင်ငံမှာကတော့ဒီကရင်ပြည်နယ်အရှိတ်ဘက်ကော့ကရိတ်မြို့နယ်ထဲမှာကရင်မျိုးသားလူမျိုးရေးတပ်ခန်ယူကန်လီနဲ့ PDFတပ်ဖွဲ့တွေပါတဲ့ပူးပေါင်းအင်အားစုတွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ် Kokrimu, Aniga, Asha, Lama, the Shao, Gari, Yanechi, Tuala, Lumiaro, Pemi, the Lu, Didagan, Rile, Pelu Yago, Trepi, Tinshaw, Nijawari. Kokrimu, ha, Tamimanes, and Yari Mune, the Mimananga, ye, a Jizon, Siwai, Tatamu, Pete, Yangon, Jack, Kong, Tue, Murima, Adiga, Zare, Asha, Lama, Jibima, Tishida, Preparation. Digni, Dre, Assistant Nigaro, Delabavation. Timnet assistant Tolu Yumuga, Kunyawe, Alpipiro, Sabai Sanya, Engineer Garo, James Smith, Pipari. view American တိုင်းရဲ့စနေနေ့မနက်ခင်း radio အစီအစဉ်တွေကိုတော့မြန်မာစောင်းနှောင်းချိန်မနက်6နာရီကနေ9နာရီအထိဒီ VOA radio နဲ့ရုပ်သံအစီအစဉ်တွေဖြစ်နေသည့် VOA internet website လိပ်စာ bambies.voanews.com အပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းထုတ်လည်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်အားလုံးပဲကျေးဇူးပါပေးခင်ကြပါစေကျမခင်ပြထွေးပါရှင်